Welcome to the Voice of America in Burmese.
Mingla namay khin ma shin. Toda shin a long bi an ne kin wei cha ba se. Washington ne review American tan ka ni 2021 February 28 ye tinin nei ne manak khin season de go Myanmar san no jin manak 6 nai ka ni 9 nai thi. Line kilometer 32 40 ne 48. Line kilometer 190 ru ka ni thau nen pe ni ba bi. Jama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာသတင်းသုံးပတ်ထဲရောက်လာချိန်မှာအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းမှုတွေတိုးလာနေပါတယ်။နိုင်ငံတွင်းရန်ကုန်မန္တလေးမုံရွာတဝဲပါဝင်မြို့အတော်များများမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုစနေနေ့ကတနက်ကိုင်းဒုက္ကံရဲတွေအရက်ဝတ်တွေကအင်အားအလုံးရင်းနဲ့ပြစ်ခတ်တာ၊ရိုက်နှက်တာ၊ဖမ်းဆီးတာတွေရှိနေပါတယ်။မုံရွာမြို့မှာတော့အပြင်းထန်ဆုံးဖြိုခွင်းခံရတာဖြစ်ပြီးအေးတာရရက်ွက်ပြတ်တက်ကြောင်းမှာဆန္ဒပြကြောင်းသား၊ကြောင်းဆရာ၊ဆရာမတွေအပါအဝင်ပြည်သူတချို့ကိုဒုံကျုံရေးတပ်ဖွဲ့ဝင်အင်အား900လောက်ကဝင်ရောက်ဖမ်းဆီးရမှာတနက်တွေနဲ့ပြစ်ခတ်တယ်လို့ရဲ့ရုပ်ဘုံနဲ့လည်းပြစ်ခတ်ခဲ့တယ်လို့မုံရဒေတာကန်တူကပြောပါတယ်
။ခုနကတည်းကလည်းထောက်တယ်။ရဲ့ရုပ်ဘုံလည်းခွဲတယ်။ဆက်တော့ခွဲသွားပြီ
။ဘုရားကိုကျင်းချင်တဲ့ချုပ်ခွဲနေတဲ့ဂျားကပဲဆန္ဒပြသူတွေဘက်ကတော့ဆက်လက်ဆန္ဒပြနေသေးပါ။ရှင်းနေနေမုံရမှာအဖမ်းခံရသူ150လောက်ရှိတယ်လို့ဆန္ဒပြပွဲမှာဥဆောင်သူတွေက VOA ကိုပြောပါတယ်။မန္တလေးမှာတော့လူမှုဆန္ဒပြလို့မရအောင်ရဲတွေနဲ့စစ်သားတွေကမနေ့အစောပိုင်းကတည်းကတမျိုးလုံးကိုလှည့်ပြီးလုံးကျုံရင်အင်အားအများပြားချထားခဲ့တယ်လို့ရှမ်းတိုင်းရင်းသားရုံးရှိမှာတော့တနက်ကြီးအစ်စ်နဲ့ပြစ်ခတ်တာအပြင်ရိုက်နှက်တာဖမ်းဆီးတာတွေရှိခဲ့တာပါစစ်ကားတွေရဲကားတွေနဲ့လှည့်တဲ့နေရာမှာလမ်းမပေါ်မှာရှိတဲ့လူတွေကိုလေးကွာတွေနဲ့ပါပြစ်ခတ်ခဲ့တဲ့အတွက်ဆူဆူဝါးဝါဒဏ်ရာရမှုတွေရှိနေတယ်လို့နေရာတော်များများမှာလည်းထပ်ပြေးသူတွေကိုနေအိမ်တွေမှာအထိလိုက်လံဖမ်းဆီးတာတွေရှိနေတယ်လို့မန္တလေးဒေသခံတွေကပြောပါတယ်အဖမ်းခံရသူအရေအတွက်ကိုတိတိကျကျမသိရသေးပေမဲ့မန္တလေးတိုင်း NLD2 ဥက္ကဋ္ဌဒေါ်ဝင်းမြမြနဲ့တိုင်းကော်မတီဝင်ကိုအေးသိန်းတို့ပါအဖမ်းခံရတဲ့အထင်မှာပါနေတာပါရန်ကုန်မြို့မှာတော့စနေနေ့မှာ84ချိန်မြောက်မွန်အမျိုးသားနေအထိတ်မှန်နဲ့လူမျိုးပေါင်းစုံအထွေထွေတပိတ်စစ်ကြောင်းတွေခြိတက်ဖို့အတွက်မြင်းဒီကုန်းဘားကရလမ်းမှာစုဝေးနေချိန်မှာပဲရဲတွေရဲ့အကြမ်းဖက်ဖြိုခွဲမှုကိုခံခဲ့ရပါတယ်မင်းကြီးတို့မှလိုပဲလှဲလန်းတဲ့တခြားနေရာတွေကဆန္ဒပြမှုကိုဖြိုခွဲနေတဲ့ဂျားကပဲဆက်လက်ဆန္ဒပြနေကြတာဖြစ်ပြီးအာဏာပိုင်တွေဘက်ကလည်းအချိန်ချင်းဖြိုခွဲနေတာဖြစ်ပါတယ်။စနေနေ့ရန်ကုန်ဆန္ဒပြပွဲအတွင်းမှာတော့သတင်းတောက်တူပါဝင်လူ90ထက်မနည်းအဖမ်းခံရတယ်လို့ကိုရိုင်းသတင်းသွားယူတဲ့ VOA သတင်းတောက်ကပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကမြန်မာနိုင်ငံပြည်သူပြည်သားတွေရဲ့ဆန္ဒကိုအလေးထားပြီးစဉ်စားဆောင်ရွက်ပေးဖို့နိုင်ငံတကာကမြန်မာတန်ယုံတွေနဲ့ကုလသမဂ္ဂအပေါင်းအဝေးနိုင်ငံတကာအဖွဲ့အစည်းတွေကိုကင်တွယ်ရတဲ့အပြည့်အစုံဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနကိုပန်ကြားလိုက်ပါတယ်။တောက်ကြံနဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာပြုလုပ်တဲ့မျက်နှာစုံရင်းအလွတ်တဘောအစည်းအဝေးအတွင်းကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်ရှနာဘူနာရဲ့မင်းကွန်းနဲ့ရှင်းလင်းပြောကြားချက်တွေကိုနိုင်ငံတကာကမြန်မာတန်ယုံတွေနဲ့အပြည့်ပြည့်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားမှုချုပ်စီကို February 26ရက်စွဲနဲ့စာမျက်နှာ9မျက်နှာပါစာကိုပူးတွဲပေးပို့ရမှာအခုလိုပန်ကြားခဲ့တာဖြစ်ပါတယ်။အထူးကိုယ်စားလှယ် Miss Bugna ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုနိုင်ငံတကာအတိုင်းအတိုင်းကအသိအမှတ်မပြုဖို့တိုက်တွန်းထားတယ်လို့ဒီမိုကရေစီနည်းကျပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်အမတ်တွေနဲ့စုပေါင်းဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံကြဖို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားတာဖြစ်ပါတယ်။ဒါအပြင်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာစစ်တပ်နဲ့ NLD ရဲ့တိုက်ပွဲမဟုတ်ဘဲလက်နက်မဲ့ပြည်သူတွေရဲ့အခွင့်အရေးတိုက်ပွဲဖြစ်တဲ့အတွက်နိုင်ငံအားလုံးကနေတညီတညွတ်ထဲအမြန်ဆုံးမြန်မာစစ်တပ်ကိုဝိုင်းပြီးတော့ဖိအားပေးကြဖို့နဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်မြန်မာပြည်သူတွေဘက်ကနေရည်တည်ပေးကြဖို့လည်းတိုက်တွန်းထားတာပါ။တချိန်တည်းမှာပဲကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမကြီးဦးကျော်မိုးထွန်းကစစ်တပ်ကအာဏာသိမ်းတာကိုအတိမမပြုဘဲမြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရကိုပဲဆက်ပြီးကိုစားပြုသွားမှာဖြစ်ကြောင်းအထွေထွေညီလာခံအစည်းအဝေးမှာတောက်ကြံတွေကတရားဝင်ကြေညာခဲ့တဲ့နောက် တမန်ကြီးကိုဝန်ထမ်းဖြစ်ကနေထုတ်ပယ်လိုက်ကြောင်းအာနာသိန်းစစ်တပ်ကဖွဲ့စည်းထားတဲ့စစ်ဖက်အုပ်ချုပ်ရေးကောင်စီကနိုင်ငံခြားရေးဝန်ကြီးဖြစ်ခန့်ထားသူဥဝနမောင်နှင်ကစနေနေ့မှာလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။ဒီကနေ့ February 28ရက်တနင်္ဂနွေနေ့မှာ Multi Alliance လို့နာမည်ပေးထားတဲ့အဖွဲ့ကပြည်လုံးချုပ်တပိတ်ဆင်နွှဲဖို့လှုံ့ဆော်နေပါတယ်။လက်ဖက်ရေးတောက်သုံးတဲ့နိုင်ငံတွေဖြစ်တဲ့မြန်မာမှာသာမကအင်းနီဂျန်ထိုင်းနဲ့တူအင်ဒိုနီးရှား၊ဟောင်ကောင်၊ထိုင်ဝမ်အိန္ဒိယနိုင်ငံတွေမှာပါဆန္ဒပြပွဲကြီးတွေဆင်နွှဲကြဖို့ #MultiAlliance ဆိုတဲ့ #နဲ့နှိုးဆော်ထားတာဖြစ်ပါတယ်။ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်လှုပ်ရှားတဲ့နိုင်ငံစုံပါဝင်တဲ့ဒီ MultiAlliance Online လှုပ်ရှားမှုကိုဟောင်ကောင်၊ထိုင်ဝမ်၊ထိုင်းနဲ့မြန်မာနိုင်ငံတွေကစတင်ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အာဏာသိမ်းစစ်တပ်ရဲ့အမိန့်အာဏာတွေကိုအကြမ်းမဖက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုလှုပ်ဆောင်လာကြတယ်လို့ February 6ရက်မှာတော့လမ်းမာရီဘော်ထွန်းအဆန္ဒပြမှုတွေကိုစတင်ခဲ့တာဖြစ်ပါတယ်။ February 22ရက်မှာနှင်းငါးလုံးအထွေထွေတပိတ်ကိုဆင်နွှဲခဲ့ကြတာဖြစ်ပြီးအခု February 28ရက်မှာတော့မြန်မာနိုင်ငံမှာသာမကအင်းနီးချင်းနိုင်ငံတွေကပါပါဝင်ဖို့နှိုးဆော်လာကြတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတာကိုလက်မခံကြောင်းတနက်နဲ့ဖိနှိပ်နေတာကိုလက်မခံကြောင်းပြတာတဲ့အနေနဲ့တနခါတိုက်ပွဲလို့ခေါ်တဲ့တနက်ကိုခါခါတီးပြီးမုံချောင်းပြတာပြီးတနခါလင်းဆန္ဒပြမှုမျိုးလို့မြန်မာပြည်သူတွေကလက်နဲ့မပါဘဲနှီးမျိုးစုံနဲ့ဆန့်ကျင်နေရကနေအခုလက်ဖက်ရည်တောက်သုံးတဲ့မဟာမိတ်နိုင်ငံတွေချာမှာပါမြန်မာရေးကိုအားပေးချောင်းပြတာတဲ့လှုပ်ရှားမှုထွက်ပေါ်လာတာဖြစ်ပါတယ်။ Multi Alliance မြန်မာကတော့အာရှရဲ့နှွေဦးတော်လှန်ရေးအဖြစ်နဲ့တနင်္လာနေ့မှာပြုလုပ်ဖို့လူမှုမီဒီယာတွေမှာနှိုးဆော်နေတာတွေ့ရပါတယ်။တနိုင်ငံလုံးတိုင်းတန်နဲ့ပြုလုပ်မဲ့ဒီလူမှုဆန္ဒထုတ်ဖော်မဲ့ပွဲကိုအကာအရံတွေထားပြီးလှုပ်ဆောင်မှာဖြစ်ကြောင်းနဲ့ဒီဆန္ဒပြပွဲမှာMilfty လက်ဖက်ရည်တိုက်ဖို့ပါစီစဉ်ထားတယ်လို့ရေးသားထားကြပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 8.3 ညလိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOE American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရဲမတော်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရကိုပြစ်တင်ရှုတ်ချအရေးယူဖို့နဲ့ဖန်စီထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်တရက်ကို American Outlook တော်နိုင်ငံခြားရေးရာကော်မတီကအတည်ပြုလိုက်ပါတယ
် And also I fully supportand co-sponsor the second HR 1112 Protect Democracy in Burma Act of 2021
မြန်မာဒီမိုကရေစီကာကွယ်ရေးဥပဒေမူကြမ်းကိုထောက်ခံကြောင်းနဲ့အာဏာသိမ်းမှုမှတာဝန်ရှိသူတွေကိုကုလသမဂ္ဂဆင်မြင့်မှအပြစ်ပေးအရေးယူနိုင်ရေးအမေရိကန်အစိုးရကိုတောင်းဆိုသွားမှာဖြစ်ကြောင်းဒီရောက်ပြည်နယ်ကိုစားပြု Outlet Republican မှာ Gloria Tani ကပြောပါတယ်အိုဟိုင်းယိုပြည်နယ်က Outlet Steve Chabot နဲ့မစ္စဂန်ပြည်နယ်က Outlet Andy Levin တို့ဦးဆောင်တင်သွင်းတဲ့ဆုံးဖြတ်ချက်ကိုတော့ပါတီနှစ်စလုံးကထောက်ခံခဲ့ကြတာဖြစ်ပါတယ်။လွတ်လပ်ခွင့်အတွက်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူတွေနဲ့အမေရိကန်ပြည်ထောင်စုကအတူယက်တီသွားမှာဖြစ်ပြီးမြန်မာပြည်သူတွေကိုထောက်ခံအားပေးဖို့လုပ်ဖို့ကံပတ်တွေနဲ့ဆက်ပြီးလက်တွဲလှုပ်လှုပ်သွားမယ်လို့လည်း Republican ကိုယ်စားလှယ်ရှာဘိုးကပြောပါတယ်။တမတော်ကဖွံ့ဖြိုးဆမြန်မာဒီမိုကရေစီစနစ်ကိုဆွဆွရွရွဖျက်လို့ဖျက်ဆီးလုပ်ပစ်ပေမဲ့မြန်မာပြည်သူတွေအပေါ်မှာသူ့အနေနဲ့ယုံကြည်မှုရှိကြောင်းဒီမိုကရက်ကိုယ်စားလှယ် Andy Levin ကပြောပါတယ်။အာနာရှင်စနစ်ကိုပြန်လည်သွားရကလက်ခံနိုင်စရာဖြစ်တဲ့ဆိုတော့မြန်မာစစ်တပ်တည်အောင်နိုင်ငံတကာအတိုင်းဝိုင်းနဲ့အမေရိကန်ပြည်ထောင်စုတို့ကလှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်။ Outlet နိုင်ငံခြားရေးရာကော်မတီမှာပဲမြန်မာဒီမိုကရေစီကာကွယ်ဥပဒေမူကြမ်း2021ကိုလည်းဒီတစ်ပတ်ထဲမှာတင်သွင်းထားပါရယ်ခင်ဗျ။American Outlet ကအတည်ပြုလိုက်ပြီးဖြစ်တဲ့ COVID-19 ကာလအကူအညီပေးရေးဥပဒေမူကြမ်းကိုအထက်လွှတ်တော်အနေနဲ့အမြန်ဆုံးအတည်ပြုပေးဖို့သမ္မတ Joe Biden ကတောင်းဆိုလိုက်ပါတယ
်။ Now the mill moves to the United States Senate where I hope we'll receive quick action. We have no time to waste.
ဥပဒေမူကြမ်းကအခုအထက်လွှတ်တော်ကိုရောက်သွားပါပြီ။အမြန်ဆုံးအတည်ပြုပေးမယ်လို့ပြောလင်းပါတယ်။မြန်မြန်အတည်ပြုနိုင်မယ်ဆိုရင် virus အန္တရာယ်ကိုလည်းဥမှုရယူပြီးထိန်းချုပ်သွားနိုင်မှာဖြစ်ကြောင်းသမ္မတ Biden ကပြောပါတယ်။အမေရိကန်ပြည်သူတွေကာလကြာရှည်ထိခိုက်ခံစားနေရတာကိုသက်သက်ရအောင်လုပ်ပေးဖို့လိုအပ်နေပြီလို့လည်းသူကပြောပါရယ်တမို့အမေရိကန်ဒေါ်လာ 1.9 ထရီလီယံရှိတဲ့အကူအညီပေးရေးဥပဒေမူကြမ်းကိုဒီမိုကရက်တစ်ထိန်းချုပ်သားရဲအောက်လက်တော်က219/213မဲနဲ့စနေနေ့အစောပိုင်းကတည်ပြုခဲ့တာဖြစ်ပါရယ် တနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါ။အခုတော့သတင်းလွှာရင်းနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီခင်ဗျ။အ
မေရိကန်ပြည်သူဝါရှင်တန်ခြေဆက်မြန်မာတန်တမန်တွေကိုဆင့်အာနာသိမ်းမှုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပူးပေါင်းမှုတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာတန်မကြီးဦးအောင်လင်းကတော့လက်တလောချင်းနေရပူးပေါင်းမှုအခြေအနေမပေးသေးဘူးလို့တုံ့ပြန်လိုက်တဲ့အကြောင်းစင်နေကဝါရှင်တန်ဒီစီတန်ယုံမှာတန်မကြီးပါဝင်မြန်မာတန်တမန်တချို့နဲ့တွေ့ဆုံခဲ့တဲ့မြန်မာရေးလှုပ်ရှားသူတူဖြစ်တဲ့ကိုရင်အေးကပြောပါတယ်
ဝါရှင်တန်ဒီစီကတာမတ်ဆိုတော့အင်မတန်အရေးပါတဲ့နေရာတစ်ခုဖြစ်တယ်ကျွန်တော်တို့နယူးယောက်မှာရှိရဲဟလာ UN မြန်မာကိုယ်စားလှယ်တာမတ်ကြီးတင်နေလဲလူလူဘက်ကနေရဲရက်တွေသွားပြီဆိုတဲ့အနေအထားကျွန်တော်တင်ပြတယ်ဒါကြောင့်မလို့နောက်ထပ်အရေးကြီးဆုံးကဒီအမေရိကန်တန်ယုံကအင်မတန်အရေးပါတယ်ဒီတန်ယုံရဲ့တာမတ်ကြီးရဲ့ရက်တွေကလူလူတွေရဲ့အသက်ပေါင်းများစွာကိုလည်းကယ်ဆယ်ပေးနိုင်တယ်အမှန်တရားဘက်ကိုအများကြီးရောက်သွားနိုင်တဲ့အနေအထားမျိုးရှိပါတယ်ဆိုတဲ့အနေအထားမျိုးကျွန်တော်တင်ပြပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကဖိရှားခဲ့တဲ့ရဲသားစုရောက်ကိုဆက်လက်သစ္စာခံကြောင်းနဲ့အာဏာသိမ်းတာကိုစန့်ကျင်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတပ်မတ်ကြီးဦးကျော်မိုးထွန်းကထရီညီလာခံရဲ့လူသဘောဆွေးနွေးပွဲမှာတောက်ချန်နေကပြောလိုက်ပြီးတော့နောက်ထပ်နိုင်ငံတကာရောက်မြန်မာတပ်မတ်တွေပူးပေါင်းပါဝင်လာဖို့မြန်မာရေးလှုပ်ရှားသူတွေတိုက်တွန်းနေတာပါတပ်မတ်ကြီးဦးကျော်မိုးထွန်းကတော့ငင်းချတဲ့လှုပ်ရှားမှုတွေမှာမြန်မာလူထုနဲ့အတူပူးပေါင်းပါဝင်လာဖို့လှုပ်ပေါက်ကမ်ပိန်းတွေကိုလည်းတိုက်တွန်းထားပါတယ်စင်းနေကဝါရှင်တန်ဒီစီမြန်မာတန်ရုံးရှိသွားပြီးဆင်အနာသိန်းစန့်ကျင်ဆန္ဒပြခဲ့သူတချို့တန်မတ်ကြီးဦးအောင်လင်းနဲ့တွေ့ဆုံပြီးကုလသမဂ္ဂတန်မတ်ကြီးဦးကျော်မိုးထွန်းနီးလူလူထုစိုးရဘက်ကိုထောက်ခံပါဝင်ပေးဖို့တိုက်တွန်းခဲ့ပေမဲ့တန်မတ်ကြီးကတော့ဖြစ်နေရတာမတရားဘူးဆိုတာလက်ခံပေမဲ့လက်ရှိတာဝန်ဝတ္တရားတွေအရအခုလိုပါဝင်ပေးဖို့မဖြစ်နိုင်သေးတဲ့အကြောင်းပြန်ကြားခဲ့တယ်လို့လည်းတွေ့ဆုံရမှာပါဝင်သူကိုရင်ရေးကပြောပါတယ
်သူတို့ရဲ့မဖြစ်မနေထမ်းဆောင်တဲ့တာဝန်တွေရှိနေပါတယ်ဒီတန်းတော်နဲ့တာဝန်တွေကိုဒီဘက်ကဟလာဆရာ PH လိုမျိုးကနေဟလာနိုင်ငံတကာကနေထိအသိမပြုမှုတွေစင်အတန်းတွေမြင်လာပြီဆိုတဲ့အချိန်တကမ္ဘာလုံးကနေအသိမပြုမှုတွေများလာပြီဆိုတဲ့အချိန်မှာတော့ဒါကတစ်မျိုးဖြစ်သွားနိုင်ပါတယ်ဆိုတဲ့အနေအထားမျိုးသူနေနေပေါ့ဇတိပါဒါမဲ့သူကတော့ပြောပါတယ်ဒီမတရားမှုဆိုတော့သူလက်ခံပါတယ်ဒါလည်းသူတို့နေခံစားပါတယ်ဒါမဲ့သူတို့မှာသူတို့ရဲ့ခုတ်တော့ conduct ပေါ့နော်သူတို့ရဲ့ဒီဥဒါရခေါ်ပါအဲ့ဒါလေးဒါလေးရသူတို့ဥဒါရတီတွေလိုမရသေးတဲ့အနေအထားတွေရှိနေသေးတယ်ဆိုတဲ့အနေဒ
ါမြန်မာရေးလှုပ်ရှားသူတွေရဲ့ပြောဆိုချင်တဲ့ပတ်သက်လို့တာမတ်ကြီးဦးအောင်လင်းကိုတိုက်ရိုက်မင်းမြတ်မှု VOA ကဆက်သွယ်ခဲ့ပေမဲ့တုံ့ပြန်မှုတော့မရခဲ့ပါဘူးကုလသမဂ္ဂဆိုင်ရာတာမတ်ကြီးဦးကျော်မိုးထွန်းရဲ့ပြောဆိုချက်ထွက်ပေါ်ခဲ့ပြီးတဲ့နောက်တာမတ်ကြီးဦးအောင်လင်းရဲ့သဘောထားကိုသိနိုင်မှုထပ်မံဆက်သွယ်ပြီးမလဲတုံ့ပြန်မှုမရပါဘူးဝါရှင်တန်မှာရှိတဲ့မြန်မာတန်ရုံးမှာပထမတွင်းဝင်တောင်းယူခဲ့တဲ့ဦးမမောင်လက်ကတော့မချသေးရင်တော့ပဲရာထူးကနှုတ်ထွက်ပြီးအမေရိကန်နိုင်ငံမှာနိုင်ငံရေးခလုံးဝင်တောင်းခံထားပါတယ်ခင်ဗျာကျွန်တော်အောင်လင်းဦးပါ
ကျန်တော်ဝင်းမြန်မာကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းအနေနဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်ပြီး CDM မပူပေါင်းမဆောင်ကြရေးလှုပ်ရှားမှုကိုထောက်ခံခဲ့တာကတန်တမာရေးမှာလူထုရဲ့အောင်မြင်မှုအစနဲ့စစ်အုပ်စုရဲ့ကြဆုံးမှုနေတန်းဖြစ်တယ်လို့သုံးသပ်နေပါတယ်။နောက်ပိုင်းပါတွင်ဆက်မျှော်လင့်ချတာကိုရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဘိုလ်လုံးမှုဆောင်ဖွဲ့ဝင်နောက်လက်ရှိ generation C မျိုးဆက်သစ်ကြောင်းသားခေါင်းဆောင်တို့နဲ့အခုလှုပ်ရှားမှုမှာပါဝင်နေတဲ့1988မျိုးဆက်ကြောင်းသားခေါင်းဆောင်တို့ကိုမေးထားပါလေ NLD ဘိုလ်အလုံးစုံဆောင်ဖွဲ့ဝင်ဦးအောင်ကြည်ညွန့်က
ကျွန်တော်တို့ကဒါကြိုဆိုတယ်ထောက်ခံတယ်ပေါ့သူရဆွန့်လွတ်ပြီးတော့ဆောင်ရွက်တဲ့အတွက်လည်းကျေးဇူးတင်တယ်ပြည်သူတရားလွတ်ဘက်ကတည်ပြီးတော့ရက်တည်လိုက်တာပဲဟိုအင်မတန်ပဲထိရောက်တာပေါ့ဒါမျိုးအင်မတန်ဖြစ်တောင့်ဖြစ်ခဲ့ပဲနောက်ပြီးတော့စေအောင်စုလူတစုကနေပြီးတော့ဘလောက်ထိဒုက္ခပေးနေတယ်လဲပြည်သူတွေကဘလောက်ထိမိမိတွေရဲ့ဆန္ဒကိုဟိုထုတ်ဖော်ပြီးတော့ပေါ်ပြနေတဲ့အပေါ်မှာကဘာတိအောင်ပြောပြလိုက်နိုင်တာဟာသူ့အပေါ်မှာလည်းလေးစားကြည့်ဦးကောင်းစလို့အများကြီးလည်းထိရောက်တာပေါ့ဗျာအခုတကစစ်ကောင်စီကနေပြီးတော့သူ့ကိုလောက်ကနေရန်နာလိုက်တယ်လို့တော့ပြောတယ်ဒါမှမဟုတ်တကယ်တမ်းကျတော့အဲ့ဒီစစ်ကောင်စီကိုဒီနေ့ကဘာပေါ်မှာအစိုးရဖြစ်ပဲနိုင်ငံကမှအတိမပြုမထားသေးဘူး
ဒီပေါ်ရန်ကုန်စေတက္ကသိုလ်နှစ်ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်ကလည်း
ညကျွန်တော်တို့ဒီ live ကိုကြည့်ခဲ့တာပေါ့နော်ဒီမမတမ်းမအလေရောက်တော့ကျွန်တော်တို့ကအဲ့လောက်ကြီးထင်မထားဘူးပေါ့နော်ဒါပေမဲ့ဒီပြောတဲ့ဟာအကုန်လုံး emotion တော်တော်ပါတယ်ဗျသူနောက်ဆုံးအေးတော့ပေါ့အာမီပြီး three fingers လို့နဲ့သူပြောလိုက်တဲ့အချိန်မှာကျွန်တော်တို့တော်တော်ဝမ်းသာရဲ့ဟိုမျက်ရည်ပါကျရတဲ့အိုက်တီဖြစ်တယ်ဗျဒီမှာနိုင်ငံသားကျွန်တော်တို့အကုန်လုံးကျွန်တော်တို့အတွက်တော်တော်အားရင်ဖြစ်တယ်ပေါ့အခုဒီတလအတွင်းမှာဒီအစင်းလောက်ထိကျွန်တော်တို့ရောက်လာရဲဆိုတာဒါကျွန်တော်တို့ရဲ့အောင်မြင်မှုပဲပေါ့နော
်ကြာပြင်1988မျိုးဆက်ကျောင်းသားခေါင်းဆောင်နဲ့လက်ရှိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကဝရမ်းထုတ်ထားတဲ့ကိုဂျင်မီက
ပြည်သူဘက်ကရက်တိလိုက်တယ်လို့လည်းကျွန်တော်တို့တနေငံလုံးအားတက်ရပါတယ်နောက်ပြီးတော့စစ်ကောင်စီရဲ့တန်တမာရေးရဲ့လုံးဝကြာဆုံးမှုရဲ့အဆဖြစ်သူစစ်ကောင်စီရဲ့ဘယ်လိုမှနလမထွင်လို့အခြေအနေတခုလည်းကျွန်တော်ရောက်အောင်တိုးဖို့တော့မှာဖြစ်ပါတယ်ဒီ CIA ဘေးလှုပ်ရှားမှုနဲ့အတူ အရင်တမအရေးပါတယ်လားကုလသမဂ္ဂဌာနကိုဆိုတော့ကြောက်ကနေပြီးတော့တို့အဲ့လိုဖက်ဖက်သားရက်တည်တဲ့ကိစ္စအများကြီးဖြစ်ရပါတယ်လုံးဝ230နဲ့မတူအောင်လို့ကျွန်တော်ကမြန်မာစံနဲ့လုံးနေတဲ့အရာတွေအများကြီးရှိလာတယ်
အဲ့ဒီတော့နောက်ထပ်ဘာတွေဖြစ်လာဖို့တောင်းဆိုမျှော်လင့်ပါလဲလို့မေယာမှာကိုဥက္ကမြတ်က
အခုဆိုရင်ဒါအကြီးဆုံး CDN လို့ပြောလို့ရတယ်ဗျတမ်မတ်တွေထဲမှာတမ်မတ်ကြီးဦးကျော်မိုးထွန်းကစေဆိုးရောက်ဟိုအခံပြီးတော့မှကျွန်တော်ပြည်သူတွေဘက်ကိုရက်တယ်ကျွန်တော်တို့ပြည်သူတွေကလည်းအဲ့လိုမျိုးပဲချင်းမီပြည်သူဘက်ကိုရဖို့အတွက်ကျန်တဲ့တမ်မတ်တွေတိုင်းဝိုင်းကိုလည်းတောင်းဆိုပါတယ
်ဒီပေါ်ကိုချင်းမီကလည်းတခြားတမ်မတ်တွေအနေနဲ့လည်းသူတို့တန်ယုံတွေကနေ CDM ဆက်လုပ်ကြဖို့တောင်းဆိုလိုက်ပါတယ
်ကျန်တဲ့ဒီနိုင်ငံတမ်မတ်ကြီးတွေကလည်းပြည်သူတွေအခွန်တွေဘန်နာတွေနဲ့တည်ဆောက်ထားတဲ့အဲ့ဒီတန်ယုံတွေအဲ့ဒီယုံမှာသစ္စာရှိဖို့ကျွန်တော်တိုက်တွန်းနေတာဟို analyst စက်ကောင်စီရဲ့ဖြုတ်တာတွေတတ်တာတွေပါရညာတွေကအဲ့ဒါဘာမှတရားမဝင်ဘူ
းကြာပြင်နိုင်ငံတကာဘက်ကနေအတိအကျမျှော်လင့်တာကိုကိုဦးကမြတ်က
အဓိကတော့ကျွန်တော် CRPH ကအရေးဝင်မှုကိုဆက်ပြီးတော့မြင့်ပြီးတော့မှနိုင်ငံတကာ PR တွေကိုမြန်မာနိုင်ငံလူငယ်သားတွေကအကုန်လုံးကတောင်းတနေတာပေါ့နော်ဟိုဆိုတာမြင်မြန်ပေါ့ဟိုရက်ကြာသွားမယ်ဆိုရင်ပြည်သူတွေဘက်ကလည်းအထီးကိုက်ကြီးများလာမယ်ဒီ procedure တွေမြန်မြန်ဆန်းဆန်းဆောင်ရွက်ပေးဖို့လိုလားရ
င်းနေရာမှာကိုချင်မီကလည်းရှေ့ဆက်ဖြစ်လာနိုင်တာကို
တမကြီးဒီဥကြုံမထွန်းဟာတကယ်တော့ဒီတန်ရာရှိအားလုံးရဲ့အချို့လည်းဖြစ်လာနေတယ်နော်ကျွန်တော်တို့ဒီ CRPH ရှေ့တိုးဆောင်လာမယ့်ကိစ္စတွေအများကြီးရှိလာမယ်ဟိုအာနာသိနေခေအင်အားကိုအသုံးပြုလက်ကိုအသုံးပြုပြီးတော့အာနာလုပ်တဲ့ခေဟာမရှိတဲ့တော့
တကယ်တော့ဒီတစ်ခေါက်ရွေးကောက်ပွဲအနိုင်ရအစိုးရပေါ်စေအာနာသိမ့်လိုက်တာအတွက်လက်ရှိမျိုးဆက်သစ်တွေရဲ့လှုပ်ရှားမှုကိုအရင်မျိုးဆက်တွေအပြင်နိုင်ငံတကာအသိုင်းအဝိုင်းကပါပို့ပို့ပြီးထောက်ခံလာနေပါတယ်ခင်ဗျာကျွန်တော်ဝင်းမပ
ါကျွန်တော်ညောင်မင်းအောင်ပါခင်ဗျာမြန်မာနိုင်ငံတွင်ဆရာနာသိန်းစန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်အချိန်မြင့်နေချိန်မှာပဲအမေရိကန်ပြည်ထောင်စုမှာလည်း CRPH ထောက်ခံဆန္ဒထုတ်ပေါ်ပွဲတွေစနေနေ့ကကျင်းပခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ် Union City မြို့ကမတ်မြတ်စုံမုံကတော့ CRPH ကိုထောက်ခံကြောင်းကားတွေနဲ့လှည့်လည်ခဲ့တယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီ Free Burma Action Committee ကတော့ဒီတပတ်မှာတော့အဓိကကတော့ CRPH ကိုထောက်ခံကြောင်းအမတ်တရားနဲ့အထင်ကရဖြစ်စေခြင်းနဲ့အတွက်San Francisco Bay Area မှာကျွန်တော်တို့ရဲ့ monument ကြီးတစ်ခုဖြစ်တဲ့ Golden Gate Bridge ပေါ်မှာကျွန်တော်တို့ကားတွေနဲ့အဲ့ကားတွေပေါ်မှာကျွန်တော်တို့အလံတွေခြင်ကြမယ်ကျွန်တော်တို့ကားခေါင်မိုးပေါ်တွေမှာစစ်ကားတွေကပ်ပြီးတော့ဒီက local media ရဲ့အကုန်လုံးသိအောင်ကျွန်တော်တို့လုပ်ဖို့ရှိပါတယ်ရှင
် Los Angeles မြို့ကမြန်မာရေးလှုပ်ရှားတဲ့အဖွဲ့တွေကလည်းမြန်မာကွန်စစ်ဝင်ရုံးရှိမှာ CRPH ကိုထောက်ခံပွဲကျင်းပခဲ့တယ်လို့ကိုကျော်ဝဏ္ဏကပြောပါတယ
်ကျွန်တော်တို့ဒီ LA မိသားစုတွေက CRPH ကိုထောက်ခံပါတယ်ကျွန်တော်တို့ရဲ့ဒီတရားဝင်အစိုးရကိုကိုးစားပြုတဲ့တရားဝင်အဖွဲ့အစည်းလို့လက်ခံပါတယ်။ဘာလို့ဆိုတော့အခုချိန်အထိကိုဒီအာဏာလုတဲ့စစ်အုပ်စုကိုအတိမတ်ပြုပြီးတော့လက်ခံတဲ့နိုင်ငံတနိုင်ငံမှရှိတယ်လို့ကျွန်တော်တို့မကြားမိသေးပါဘူး။အဲ့တော့အဲ့လိုအချိန်မှာ CRPH အနေနဲ့ဒေါက်တာဆာဆာနဲ့ဒီကိုထင်လင်းအောင်တို့ကိုတန်တမန်နေအဖြစ်ခန့်အပ်တဲ့ဥစ္စာကိုလည်းဝမ်းမန်းတသာနဲ့ကြိုဆိုပါတယ်။ထောက်ခံပါတယ်
။မြောက်ကယ်ရိုလိုင်းနာပြည်နယ်ရလိတ်မြို့မှာလည်းCRPH တောက်ခံပွဲကျင်းပခဲ့ကြောင်းကိုအောင်တန်းကဆိုပါတယ
်ဒီမြန်မာပြည်မှာတရားနာစိမ့်တဲ့ပုံမှာဟိုကျွန်တော်နောက်ကိုလိုက်တာပြည်သူတွေကနေပြီးတော့လာရောက်ပြီးတော့ဆန္ဒပြခြင်းဖြစ်ပါတယ်ဘူးCRPH ကိုကျွန်တော်တို့အတိမတ်ပြပါတယ်အတိမတ်ပြပြီးတော့ကျွန်တော်ဒီဥစ္စာပြောင်းပေါင်းမဆောက်ရခြင်းဖြစ်ပါတယ
်ဆန်ဖရန်စစ္စကိုမြို့က68မျိုးဆက်ဥက္ကူကိုလေးကတော့ဘာကြောင့် CRPH ကိုထောက်ခံနေရသလဲဆိုတာကိုရှင်းပြပါတယ်
CRPH ကိုထောက်ခံရခြင်းအကြောင်းရင်းကပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူကိုယ်စားလှယ်တွေဖြစ်တယ်။ဒီအတွက်ကြောင့်ကျွန်တော်တို့ကအတိအဝတရားရငံလုံးထောက်ခံတာဖြစ်တယ်။နောက်တစ်ခုက CDM ကိုထောက်ခံတဲ့ပွဲဖြစ်တယ်။လက်နက်နဲ့အာဏာသိမ်းထားတဲ့မင်းအောင်လှိုင်စစ်အုပ်စုမှာ legitimacy မရှိပါဘူး။ဒါလက်နက်နဲ့ဝင်ရမ်းတဲ့ကိစ္စသာလည်းဖြစ်တယ်။ကျုပ်တို့အနေနဲ့အတိမတ်မပြုနိုင်ဘူး။ United Nations ကလည်းအတိမတ်မပြုအောင်ကျွန်တော်တို့တွေဒီဘက်မှာစူးစမ်းနေတယ်
အလားတူဖေဖော်ဝါရီ29စနေနေ့ကဆရာနာသိန်းစန့်ကျင်ဆန္ဒပြပွဲကိုမြန်မာနဲ့တိုင်းရင်းသားတွေကနေဒါနိုင်ငံအော်တိုဝါမြို့မှာပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
ရန်ကုန်နဲ့အခြားမြို့တော်များများကဆစ်အာနာသိန်းမှုကန့်ကွက်စန့်ကျင်တဲ့ဆန္ဒပြမှုတွေကိုအကြမ်းဖက်ဖြိုခွဲရမှာသတင်းယူနေတဲ့သတင်းတောက်တချို့ပါဖန်ဆီးခံရတဲ့အခြေအနေကိုပြောပြပေးချင်ပါတယ်ကျွန်မမိခါပါဖေဖော်ဝါရီ29ရက်နေ့ကရန်ကုန်ကဆန္ဒပြမှုတွေကိုအင်အားသုံးဖြိုခွဲရမှာတည်င်းယူနေတဲ့အမျိုးသမီးတည်င်းတော့တဦးနဲ့တည်င်းတပ်ပုံရိုက်ကူးသူတချို့ဖမ်းဆီးခံရရပါ။အဲဒီနေ့ကမနက်ပိုင်းလဲတဲ့မှာ ဆန္ဒပြသူတွေကိုအင်အားသုံးဖြိုခွင်းနေတာကိုတည်င်းတပ်ပုံရိုက်ကူးနေတဲ့ AP တည်င်းဌာနကတပ်ပုံတည်င်းတော့ဦးသိန်းစော်နဲ့မြန်မာဖိုတိုအေဂျင်စီ MPA တည်င်းဌာနကတပ်ပုံတည်င်းတော့တူလေဖမ်းဆီးခံခဲ့ရပါတယ်။လက်ရှိအချိန်တွေမှာတော့သူတို့တွေကိုဘလို့ပုံစံနဲ့ထိမ့်သိမ်းထားလဲဆိုတာရှင်းရှင်းလင်းလင်းမသိရပဲအင်းစိန်အကျဉ်းတောင်ကိုပို့ဆောင်လိုက်တယ်လို့သာကနဦးသိရှိထားတယ်လို့နိုင်ငံသားတည်င်းတောင်များအဖွဲ့ဥက္ကဋ္ဌဥဟန်ထွေအောင်ကပြောပါလေ
။မြေလောက်ကြတော့ပြောတယ်။ကျွန်တော်မှရှိတယ်ဗျာ။ရခြင်းမရှိပါသမရာမညာတချီလဲပေါင်းနိုင်ရှိပါလေ။ဆိုပြီးအဲ့ဒီတည်င်းတော့တိုင်ရတယ်ပေါ့နော်။ဝီကြီးကြီးရဲ့အမိန့်ပစုံတည်းအရာတော့ခဏလို့လွတ်လန်းလို့မပေါ့နော်ဆိုပြီးကိုရိုလဲအချိန်ကြီးစောင့်နေပေါ့နော်။စောင့်နေတဲ့တိတော့မထူးကြောင်းနဲ့ငွေ10မိနစ်လောက်ကပေါ့နော်။အမကံနေချင်းထွက်လာပြီးတော့အဲဒီစိန်ထောင်ပေါ့လေပြရပေါ့နော်။အဲရှိကားမှာပါသွားတယ်လို့သိရတယ်ပေါ့နော်မြင်တော့မမြင်လည်းပေါ့ဒါနဲ့ဆင်းတော့ဘုရားဖြစ်ရှိရပဲထပ်သွားတယ်ပေါ့ဇင်းတော့၃လေးဇင်းတော့ပေါ့ရှိလို့ထင်တယ်ပေါ့နော်ထောင်ကနေဒီဇင်းတော့ကသတင်းယူလာလေးကဟိုဇင်းယူလာပြီးအဖြစ်လုံတာမဟုတ်ဘူးအတွက်ကိုတို့ဒီသတင်းယူခြင်းမှာဖြစ်တဲ့အတွက်ကိုတို့ဇင်းတော့မတော့ဘာမှဖြစ်မရှိဘူးလေအတွက်ကတော့ကျေးဇူးကိုဆုံးဖြတ်တယ်ကိုတို့ကတော့တန်းနိုင်ပြီလမ်းနိုင်ပြီများတော့
ဒီကနေ့ရန်ကုန်မြို့ပေါ်ဆန္ဒပြမှုတွေဖြိုခွင်းတာကိုတည်င်းရယူရင်ဖမ်းဆီးခံရသူတွေက AP တည်င်းဌာနကဓာတ်ပုံတည်င်းတော့ဦးသိန်းစော် MPA တည်င်းဌာနကဓာတ်ပုံတည်င်းတော့ဦးရဲမျိုးခန့်နဲ့မြမနောင်းတည်င်းဌာနကအမျိုးသမီးတည်င်းတော့ဒေါက်ကေဇွန်နှွေးတို့ပဲဖြစ်ပါတယ်နောက်ထပ်ထိမ့်သိမ်းခံရသူတွေကတော့မုံရွာမျိုးဟာခါနဲ့မကွေးမျိုးတို့ကဖြစ်ပါတယ်အဲ့ဒီနေ့မနက်မုံရွာမြို့ဗိုလ်ချုပ်လမ်းမှာဆန္ဒပြနေတဲ့ပြည်သူတွေကိုစစ်တပ်ရဲနဲ့အရဝတ်တွေကဝင်ရောက်ဖမ်းဆီးနေတာကိုတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေတဲ့မုံရွာကေဇက်ဂျာနယ်ကအဲရီတာချုပ်ဖြစ်သူဦးကျော်ကျော်ဝင်းခဦးကိုလေးကိုလည်းဖမ်းဆီးခံခဲ့ရပါတယ်။သူဟာမုံရွာမြို့ဗိုလ်ချုပ်လမ်းမှာသတင်းတိုက်ရိုက်ထုတ်လွှင့်နေစဉ်မှာသူ့ဖုန်းကိုရဲနဲ့အရဝတ်တွေကဆွဲယူဖျက်ဆီးတာသူကိုရိုက်နဲ့ကန်ကြောက်တာတွေလုပ်ပြီးဖမ်းဆီးသွားတဲ့ဗီဒီယိုဖိုင်တွေဟာလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေခဲ့ပါတယ်။ဒီလိုသတင်းတိုက်ရိုက်တင်ဆက်နေချိန်ဖမ်းဆီးခံရသူနောက်တဦးကတော့ Hakka Time Editor ချုပ်ကိုပါပြီးပါ။သူ့ကိုလည်းလက်ရှိမှာထိမ့်သိမ်းထားပြီးသူပြန်လွမြောက်ဖို့အတွက်ဘာသာရေးကောင်းဆောင်တွေဘက်ကအာဏာပိုင်တွေနဲ့ညှိနှိုင်းနေစေဖြစ်တယ်လို့သူနဲ့နှိစက်သူတဦးက VOE ကိုပြောပါတယ်။ February 28ရက်နေ့ကရန်ကုန်မုံရွာ Hakka မကွေးစားတဲ့မြို့တွေမှာဆန္ဒပြသူတွေကိုဖြိုခွင်းမှုတွေမှာတည်င်းသမား9ဦးတိတိဖမ်းဆီးခံခဲ့ရပါတယ်။ February 1ရက်နေ့ကစပြီးစစ်တပ်ကအာဏာသိမ်းယူလိုက်ပြီးတဲ့နောက်တည်င်းသမားအယောက်20လီပါဖမ်းဆီးထိမ့်သိမ်းခံခဲ့ရပြီးအဲ့ဒီတဲ့အများစုကတော့ပြန်လည်လွတ်မြောက်လာပြီဖြစ်ပါလိမ့်ရှင်
။တည်င်းတိုင်တိုင်းဒေသကြီးပဲဆန္ဒဖော်ဆုပ်နေတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနေမြေယူဘုံတွေဒရာဘာကြီးစင်နဲ့ပြစ်ခတ်နေမှုကြောင့်တန်ရာရရှိသူရှိခဲ့သလိုအဖမ်းဆီးသူလည်းရှိနေတာပါ။ထဝယ်မြို့ကဆန္ဒပြလူအုပ်တွေရဲ့တပိတ်စစ်ကြောင်းကိုရဲတပ်ဖွဲ့တွေကဖြိုခွင်းရမှာထိခိုက်တန်ရာရရှိမှုရှိခဲ့တယ်လို့ဆန္ဒဖော်ထုတ်ပွဲမှာပါဝင်တဲ့လူငယ်တူကပြောပါတယ
်။ဒီလိုပါမနေ့ကျွန်တော်တို့ဒီတမောတပိတ်စစ်ကြောင်းကပုံမှန်တိုင်းပဲကျွန်တော်တို့ဆုံနေကြဟိုနေရာရှိတယ်ပေါ့လေ။ဒီနေ့မနေ့ကျတော့ရဲတပ်ဖွဲ့ကအဲ့ဒီသူ့ရမှာလာပြီးတော့စောင့်နေတာပေါ့နော်။ဆိုတော့အဲ့ဒီနေရာမှာတပိတ်စစ်ကြောင်းကစုလို့မရဘူး။တခြားနေရာတစ်ခုမှာသွားစုပြီးတော့မှဒီဆန္ဒပြတပိတ်စစ်ကြောင်းကထွက်လာတာပေါ့နော်။အဲ့လိုထွက်သွားပြီးတော့မှဟိုကဲတင်လမ်းဆုံကိုရောက်တော့ဒီရဲတပ်ဖွဲ့ကနေပြီးတော့ရှောက်လာပြီးတော့မှလက်ရည်ဘုတ်တွေနဲ့ပစ်တယ်။ property နဲ့စပစ်တာပေါ့။စပစ်တဲ့ချိန်မှာဆမာကြီးနေစံကမင်းလို့ရှိရောတနဖို့တာအချက်ဆက်ဆံလို့ရှိတယ်ဒါကပစ်တာပေါ့နော်အဲ့မှာခဏလူစုကွာရတယ်ပေါ့နော်လူစုကွာပြီးတော့ခဏပြန်มาပဲဒီတပိတ်ဆက်ချောက်ကပြန်ပြီးတော့လူစုမျိုးရတယ်ဆိုတော့ဒီတာချစ်တက်ကြတော့အဲ့မှာဒီလူစုခွဲကြတာလူစုခွဲပြီးနောက်မှာဒီရတဖက်ကဒီအော်ဒါဒီလမ်းဆုံကိုဟိုထားရောက်လာတာပေါ့နော်အဲ့မှာတချို့ကြံခဲ့တဲ့သူတွေကတို့ဒီဆန်တာဆက်ပြလာပြီးတော့ရတဖက်ကအဲ့ဒီအော်ဒါဒီလမ်းဆုံမှာထပ်ပြီးတော့ထပ်ပြီးတယ်အဲ့မှာတော့မီခိုဖုန်းရောမတုံတော့ဘူးတော့ပါချီနေပစ်တယ်ခံရတဲ့သူကတို့ပြကုတ်ချင်းချင်းကျွန်တော်တို့ပြရတာကတော့ရှင်းတဲ့ကိုနေလို့ရှိမယ်အဲ့ဒီကလေးလေးတွေပေါ့နော်ဒီရှိတယ်တော့ဆန်တာပြစပေးစစ်တောင်းမှာဥဆောင်တဲ့မှာပါတဲ့သူတွေလည်းပါတယ်ပေါ့နော်ဒီတရားလေးတွေကြားကြတယ်အနည်းဆုံးတော့6ရောက်လောက်ရှိတယ်လို့သိရတယ
်သဝယ်မြို့ကရပ်ပြင်းလမ်းဆုံမှာရှိတဲ့သပိတ်စစ်ကြောင်းကိုရဲတပ်ဖွဲ့တွေကပရမကျင်ဖြိုခွင်းပြစ်ကပ်ပြီးလူစုကွဲထွားတဲ့လူအုပ်ကိုအုတ်တရာကြီးလမ်းဆုံမှာထပ်မံပြစ်ကပ်မှုတွေလှုပ်ဆောင်နေတယ်လို့အဆိုပါလူငယ်ကပြောပါတယ်မြေရီယူဘုံကြောင့်ထိခိုက်ထားသူတွေကိုတော့သဝယ်မြို့စပူတီတီအရေးပေါ်လူနာကူညီဆဲဆောင်ရေးဖွဲ့မှစေကူစားမှုခံယူနေရပါတယ် ဒီဆန္ဒပြမှုဖြိုခွင်းရမှာလူသူဦးကလည်းလုံခြုံရေးတပ်ဖွဲ့တွေကနေဖမ်းဆီးခဲ့တယ်လို့သူကဆိုပါတယ်။ဟိ
ုတော့ဒီလမ်းဆောင်မှာလည်းသူကဖက်ခံလိုက်ရတာပေါ့နော်။ရောဆက်တည်ရတဲ့ချင်းတွေကတော့အဲ့လိုပါခ
င်ဗျ။အလားတူမြေကြီးမှာလည်းဒီကနေ့လူဆောင်တဲ့ချီဆန္ဒပြခဲ့ရမှာကျောင်းဆရာမ၄ဦးပါဝင်လူ၆ဦးဖမ်းဆီးခံရတယ်လို့အထွေထွေတပိတ်ဝန်ရံသူဦးအေးမြင့်ကပြောပါတယ်
။ဆန္ဒပြပြီးတော့ထုတ်လိုက်တဲ့ချိန်မှာလက်ကြောက်လို့သူတို့ပိတ်တော့လို့ထုတ်လိုက်တဲ့ချိန်မှာအဲ့ကောင်ကဝယ်ဆွဲတာဆန္ဒကြီးကျော်ကျော်တော့သူတို့တပိတ်ကိုခွဲလိုက်တော့လေပိတ်ရပလိုက်တော့ရပြီးတော့လူစုခွဲတဲ့ချိန်ကမှတိတ်ဝယ်ဆွဲတော့ဘူးကျောင်းဆောင်မှာ၄ဦးတော့ဖမ်းခံရတယ်။တခြားလူကမြို့သားနေရာပေါ်တယ်လို့ဆိုတဲ့မြို့သားနေရာကဒီနောက်မှလုံလုံနေတဲ့အလုပ်သမားနေရာ
မြေမျိုးတွင်နောင်လေစသစ်လမ်းမှာတပိတ်ဖြိုခွင်းခံရပြီးလူ၆ဦးဖမ်းခံထားရတယ်လို့သူကဆိုပါတယ်လက်ရှိထဝယ်မြို့နယ်မြေမြို့တွင်တပိတ်ဥဆောင်သူတွေအနေနဲ့လုံခြုံရေးချင်တွေကသိမ်းရှောင်နေရတယ်လို့ဥဆောင်သူတွေကဆိုပါတယ်ဖေဖော်ဝါရီလရက်နေ့မနေ့ပိုင်းကပြည်တော်စုသမ္မတမြန်မာနိုင်ငံတော်သမ္မတယွန်းကအမိတ်ကြော်ညာစာမှတိတ်မြင့်ဆောင်2023နဲ့အရေးပေါ်အခြေအနေကြေညာခဲ့ပြီးမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးဥပဒေပြုရေးဆရာစင်ရေးလုပ်ငန်းတွေကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဆန်အနာလွှဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ်။တပ်မတော်ကနေအနာဆိုင်နေခဲ့ပြီးနောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမ္မတအပါအဝင်ပြည်တော်စုဆိုရဖွဲ့ဝင်တွေတိုင်းလက်ပြည်နယ်ဝန်ကြီးချုပ်တွေနဲ့ဆိုရဖွဲ့ဝင်တွေထုတ်တော်ကိုယ်စားလှယ်တွေထိန်းသိမ်းခံခဲ့ရသလိုတိုင်းနဲ့ပြည်နယ်အလုံးမှာကန့်ကွက်တပိတ်မောက်ဆန္ဒပြမှုတွေရှိလာပြီးဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်ခင်ဗျာ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။လက်ရှိဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာရင်ဆိုင်ရတဲ့စူးဝါးထားတဲ့အခြေအနေတွေဝင်ရောက်ကင်တွေ့ဖို့ကုလသမဂ္ဂကနေပြီးတော့ဗပောင်းဆောင်ကနေပြီးတော့ချင့်ချင်းစဉ်းစားနေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစလေတာမကြီးဥကြုံမှုထုံးက VOE ကိုပြောပါတယ်အပြည့်စုံကိုတော့မင်းအင်ဂျင်နီယာကဆက်သွယ်မြင်းမြန်ထားပါတယ
်အခုအဲ့တော့တာမကြီးအနေနဲ့အခုလိုဆုံးဖြတ်လိုက်ပြီးရဲ့နောက်ပိုင်းမှာပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘလို့ဆက်လက်ဆောင်ရွက်သွားဖို့ရှိလဲရှင
်ဟုတ်ဟုတ်ကဲ့ဟိုကျေးဇူးပါမင်းအင်ဂျင်နီယာခင်ဗျာအချိန်ပေးပြီးတော့ကျွန်တော်ဟိုခေါ်တဲ့အတွက်ပါနောက်ပြီးတော့လေဒီလိုမျိုးပြောခွင့်ရတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ကုနာကျွန်တော်မိန်ကုန်းထဲမှာတော့ဖွင့်လင်းပြောရင်ကျွန်တော်ရင်ထဲကခံစားချက်နောက်ပြီးတော့အထူးသဖြင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာအခုရပိုင်းနေမှာပြည်သူပြည်သားတွေတွေ့ကြုံခံစားနေရတာတွေဆိုတော့အဲ့ဒါတွေကဘာဖြစ်ပြောကျွန်တော်မိန်ကုန်းထဲမှာပါသွားတဲ့စာသားတွေကအဲ့ဒီအရာတွေကလာတဲ့ဥစ္စာတွေကအဓိကဖြစ်ပါတယ်ခင်ဗျာအဲဒါကြောင့်ဟိုဒီကျွန်တော်ဒီနယူးယောက်မရောက်ခင်ပေါ့နော်ကျွန်တော်ဂျနီဗာမှာ2018ကစရောက်တယ်ဂျနီဗာမှာ2နှစ်ကျော်လောက်တာဝန်ထမ်းဆောင်ပြီးတော့အခုဒီနယူးယောက်ရောက်လာပေါ့နော်နယူးယောက်ကိုကျွန်တော်အောက်တိုဘာလရောက်တယ်ဆိုတော့အခု4လအဲကျော်လောက်ရှိပါပြီခင်ဗျဆိုတော့ကျွန်တော်ကိုခန့်ခဲ့တာလဲဟို NLD အစိုးရပေါ့နော်တောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရခန့်ခဲ့တာအဲနောက်ပြီးတော့ဒီ NLD အစိုးရဆိုတာလဲပြည်သူကရွေးချယ်ထားတဲ့အစိုးရပေါ့နော်ဆိုတော့ဒါကြောင့်ဟိုကျွန်တော်တို့ဒီမှာနိုင်ငံကိုစားပြုပြောရတဲ့မိန်ကုန်းနေရာတော့တကယ်ကိုလက်တွေ့ဖြစ်နေတဲ့ဥစ္စာတွေနဲ့ထင်ဟပ်ပြီးပဲပြောချင်ပါတယ်ခင်ဗျဒါကြောင့်လဲအဲကျွန်တော်ဒီနေ့ဟိုမြန်မာနိုင်ငံမှာဖြစ်နေတဲ့ဥစ္စာအထူးသဖြင့်ကျွန်တော်တို့နိုင်ငံကောင်းဆောင်တွေအဲဖန်ခံနေရတဲ့ဥစ္စာအဲနောက်ပြီးတော့ကျွန်တော်တို့တခြားခြားသောလူတွေပေါ့နော်ဟိုမတရားအဖမ်းခံထားတဲ့ဥစ္စာတွေကိုလည်းအမြန်ဆုံးလွတ်မြောက်ပေးဖို့တော့ကျွန်တော်တို့အမြဲတမ်းဒီမိုကရေစီနိုင်ငံကိုပဲကျွန်တော်တို့တွားကျင်နေဆိုတဲ့ဥစ္စာတောက်လျှောက်ကိုကျွန်တော်တို့ဟိုတောင်းဆိုလာတဲ့အချိန်မှာဒီလိုမျိုးဆ ਿਆ နာသိမ့်မှုဖြစ်တယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့မြန်မာပြည်တွင်းမှာဒါလက်မခံတာတွေမကဘူးပေါ့နော်ပြည်ပမှာရှိတဲ့မြန်မာနိုင်ငံသားတွေအကုန်လုံးကလည်းလက်မခံတဲ့အခြေအနေဆိုတဲ့အဲဥစ္စာကြောင့်အဲ့ဒါကိုလည်းကျွန်တော်တို့လက်မခံနိုင်ဘူးပေါ့နော်အဲနောက်ပြီးတော့ဒီအရွေးချယ်ခံတဲ့အစိုးရကိုအာဏာပြန်ပေးဖို့ပေါ့နော်အထူးသဖြင့်ပြည်သူထံအာဏာပြန်ပေးဖို့နောက်ပြီးတော့ကျွန်တော်ဒီမိုကရေစီနိုင်ငံထူထောင်သွားနိုင်ဖို့အတွက်အဲ့ဒါတွေကိုကျွန်တော်တို့ဆက်လုပ်သွားမှာ ဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်ပြည်သူပြည်သားအားလုံးဆက်လုပ်သွားမှာဖြစ်တဲ့ကျွန်တော်လည်းပြည်သူတွေကပြည်သူတရားပြည်သူတယောက်ဖြစ်တဲ့အတွက်ကျွန်တော်အခုဒီမှာနေတဲ့အချိန်မှာလည်းကျွန်တော်ဆက်လုပ်သွားပါမယ်အခုလောလောဆယ်ပဲကျွန်တော်ဒီအမြဲတမ်းကိုယ်စားလှယ်အနေနဲ့ပဲဆက်လုပ်သွားပါမယ်ဆက်လုပ်လို့ရသမျှကျွန်တော်သွားပါမယ်ဟိုကျွန်တော်ပြောသလိုကျွန်တော်တို့ဒီအရေးတော်ပုံအောင်ရမည်ဆိုတဲ့ဥစ္စာပြောသလိုကျွန်တော်ကြီးမှန်းချက်တွေကိုကျွန်တော်အောင်မြင်ဖို့အတွက်တက်နိုင်တဲ့နေနဲ့တက်နိုင်တဲ့ဘက်ကနေပြီးတော့ဆက်လက်ဆောင်ရွက်သွားပါမယ်လို့တော့ကျွန်တော်အခုအနေထားမှာပြောနိုင်ပါတယ်ခင်ဗျအ
ဲ့တော့စစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီဘက်ကရောတမတ်ကြီးဦးကျော်မိုးထွန်းကိုသူတို့ဆက်သွယ်လာတာရှိလားရှင့်သူတို့ဘက်ကဘလို့တုံ့ပြန်ချက်တွေအခုဟိုတွေ့ရတယ်ပေါ့နော
်အခုထိတော့ကျွန်တော်နဲ့တော့ဘာမှတော့ပြောရတာတော့မရှိသေးပါဘူးခင်ဗျဆိုတော့တခုခုတော့တုံ့ပြန်ဖို့တော့ရှိလာမယ်အနေထားတော့ရှိပါတယ်ဘာလို့လဲဆိုတော့အဲကျွန်တော်ပြောခဲ့တဲ့ဥစ္စာကသူတို့အခုချမှတ်ထားတဲ့အဲ guidelines နဲ့မတူမှမတူတာဟိုဆိုအထူးဖြင့်ကျွန်တော်ပြည်သူတွေရဲ့ခံစားချက်ကိုပြောတာဆိုတော့တခုခုတော့လာမယ်အနေထားတော့ရှိပါတယ်ခင်ဗျ
အခုဟာတကယ်တမ်းကိုစားပြုတဲ့ဟို NLD အစိုးရကတော့ဟိုခေါင်းဆောင်တွေအကုန်လုံးကလည်းဖန်စီထိမ့်သိမ်းထားတဲ့ခါကျတော့ဟိုမြမအရေးကိုကိုစားပြုဆောင်ရွက်ရတဲ့မှန်သမျှကျတော့တမတ်ကြီးကိုတိုင်ဆုံးဖြတ်ပြီးတော့ဆောင်ရွက်ဖို့ရှိသလားပေါ့နော်အဲ့ဒီအခြေအနေကဘယ်လိုဖြစ်လာမှာရှင
်ဟုတ်ကဲ့လောလောဆယ်တော့ဟိုဆောက်ပေါ့နော်ကျွန်တော်တို့ဟို NLD အစိုးရပေါ့နော်ဒေါ်အောင်ဆန်းစုကြည်လို့အစိုးရနေပြီးတော့ချမှတ်ခဲ့တဲ့ဟိုဒီနိုင်ငံသားကြီးမူနဲ့ပတ်သက်တဲ့မူတွေပေါ့နော်အခြေခံမူတွေရှိထားပြီးသားပေါ့နောက်ပြီးတော့ကျွန်တော်တို့တွေလောက်သွားမဲ့ guidelines တွေရှိထားပြီးသားဆိုတော့ကျွန်တော်တို့ဒီ platform ပေါ့နော် New York platform မှာတော့တချို့ဥစ္စာတွေကရေရှည်လုတ်ခဲ့ရတဲ့ဥစ္စာတွေပေါ့နော်3-5နှစ်ကိုကြိုလုတ်ခဲ့ရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်အဲ့ဒီဥစ္စာတွေတော့ကျွန်တော်တို့အရင် policy ရှိထားပြီးသားဖြစ်တဲ့အတွက်ကြောင့်အဲ့ဒီအတိုင်းအဲကျွန်တော်ဆက်လက် account ထဲပေါ်သွားပါမယ်ပေါ့နော်နောက်တချို့ဥစ္စာတွေမှာတော့ဟိုကျွန်တော် CRPH နဲ့ညီနိုင်တိုင်ပင်ပြီးတော့လုတ်သွားမယ်ဥစ္စာလေးတွေလည်းရှိလာမှာပါခင်ဗျာဆိုဒီကြားထဲမှာလည်းအဲကျွန်တော် CRPH ကသူတွေနောက်ပြီးတော့ကိုဦးထင်းလင်းအောင်တို့နောက်ပြီးတော့ဒေါက်တာဆာဆာတို့နဲ့လည်းဖြည့်တွေ့သွားဖို့အဆီဇင်တော့ရှိပါတယ်ခင်ဗျာ
တမတ်ကြီးအနေနဲ့အခုလိုဟိုရက်တီဆောင်ရွက်လာတဲ့ခါမှာဟိုလက်ရှိအဲ့ဒီမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကကြတော့ဟိုနိုင်ငံတကာမှာသူတို့ရဲ့ရက်တီနေတဲ့အနေအထားကိုဘယ်လိုအကျိုးသက်ရောက်မှုတွေဟိုရှိသွားလဲရှင်အခုလိုတမတ်ကြီးရက်တီလိုက်တဲ့အတွက်ပေါ့နော
်ကျွန်တော်မိန့်ခွန်းထဲမှာလည်းပြောပါတယ်သူတို့ support လုပ်နေတာတွေရှိပါတယ်ခုနလိုမျိုးဟို condemn လုပ်တဲ့ဟို sanction ချရတဲ့ပါညာရှိပါအဲ့ဒါတွေကိုလည်းကျွန်တော်ကျေးဇူးတင်ကြောင်းလည်းပြောသလိုပေါ့နော်ဒီထက်ဘာလို့ဆိုကျွန်တော်ဒီကြားနေမြင်နေရတဲ့ဥစ္စာမှာလက်နက်ရှိတဲ့လူနဲ့လက်နက်မရှိတဲ့ဓမ္မနဲ့အဓမ္မပေါ့နော်ဆိုအဲ့လိုဖြစ်နေတဲ့ဥစ္စာမှာကျုပ်အပြည်သူအများအပြားကဟိုကုညီရမဲ့နေတယ်ဆိုတော့စိတ်ခံစားမှုမျိုးတော်တော်များများမှာရှိလာကြတယ်ပေါ့နော်ရှိလာကြတဲ့အတွက်ကြောင့်ဒါတွေမှာကုညီပေးဖို့ဆိုတဲ့ဥစ္စာကိုတော့ဒီ message လေးကိုတော့ဒီမှာရှိတဲ့ဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတော့ကျွန်တော် message လေးပို့လိုက်နိုင်တယ်ဒီတစ်ခုကောင်းတာကတော့ဒီနေ့အစည်းအဝေးက live webcast ကနေတစင်ပြနေတာဖြစ်တဲ့အတွက်ကြောင့်တချို့နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမှုတ်တဲ့အဖွဲ့အစည်းတွေ NGO တွေအဲသူတို့လည်းအတိုင်းတာတစ်ခုထိကျွန်တော်တို့ရဲ့အတန်းကိုကြားသွားတယ်လို့ကျွန်တော်ဟိုယူဆလို့ရပါတယ်ခင်ဗျ
နိုင်ငံတကာမှာရှိတဲ့တန်ယုံတွေကပေါ့เนาะအခုဆိုရင်ဒီ American Bee House မှာဆိုရှင်လဲဟိုဟာပထမအတွင်းဝင်ဦးမောင်မောင်လက်ကလည်းသူကိုယ်တိုင်ပေါ့เนาะဒီအာနာသိန်းနာကိုစန့်ကျင်တဲ့အနေနဲ့အဲယာရုကနေထွက်ပြီးတော့ဒီ CDM campaign နဲ့မှာလည်းပူပေါင်းပါဝင်ခဲ့ပါတယ်ပေါ့เนาะဆိုတော့အဲ့လိုမျိုးဒီတန်တမန်တွေရဲ့အဲ့လိုဒီလူထုနဲ့တသားတဲ့ CDM movement တို့เนาะဆရာနာသိန်းစန့်ကျင်တာရဲ့လှုပ်ရှားမှုတွေမှာပါဝင်မဲ့အနေအထားရောဘယ်လောက်ထိမျှော်လင့်လို့ရမလဲရှင
်ကျွန်တော်တခုဟိုတေချာပြောနိုင်တာတော့ကျွန်တော်တို့တန်တမန်နေလဲပေါ့နော်နိုင်ငံသားမှာရှိနေပြီမဲ့လဲကျွန်တော်တန်တမန်နေလဲပြည်သူတွေကပြည်သူတွေပါပဲပေါ့နော်ဟိုဒီလိုမျိုးဟိုဘာပြောပြောပြည်သူတွေအနေနဲ့ဒီလိုမျိုးလွတ်လွတ်လပ်လပ်ဟိုထုတ်ပေါ်ပြောဆိုခဲ့တာလွတ်လွတ်လပ်လပ်ဆောင်ရွက်ခဲ့တဲ့ဥစ္စာတွေပေါ့မှာကျွန်တော်ဟိုအတိုင်းအတာနှစ်အတိုင်းအတာတစ်ခုအထိပေါ့နော်ကျွန်တော်တို့ဟိုရရှိခဲ့ပြီပေါ့နော်အခုအဲ့ဒါတွေက ီဖေဖော်ဝါရီလ၁ရက်နေ့ကစပြီးတော့ဆုံးရှုံးသွားတဲ့ဥစ္စာမျိုးအလုံးအခန့်စားရတယ်။တော့အနာဂတ်မှာလည်းအဲ့လိုဆက်ရှုံးဆုံးရှုံးသွားနိုင်မလားဆိုတဲ့ဥစ္စာပေါ့နော်။နောက်ပြီးတော့ကြောက်စိတ်ဆိုအဲ့လိုမျိုးလေးတွေကြောက်စိတ်တို့စိုးရိမ်စိတ်တို့ရှိလာတဲ့အခါမှာဒါတွေကိုလူတွေကပြန်မခံစားကျင်ကြတော့ပေါ့နော်။ဒါကြောင့်ဟိုဆန္ဒတွေပြကြတယ်ဟိုထုတ်ပြောကြတယ်ပေါ့နော်။တချို့တွေကြတော့လေယင်တဲ့ကထုတ်ပေါ်မပြောပင်နဲ့လေယင်တဲ့ကမကြိုက်တဲ့လူတွေလည်းအများကြီးရှိကြပါမယ်ခင်ဗျ။ဥစ္စာဒီဘက်တန်တမန်နေအနေထားမှာလေအများစုကတော့ဟိုကျွန်တော်လည်းရှင်ပြီးပြောရင်ပေါ့နော်မကြိုက်တဲ့လူအများစုရှိမှာပါခင်ဗျ။ဒါပေမဲ့ထုတ်ပေါ်ပြောတာနဲ့ထုတ်ပေါ်မပြောတာပဲကွာသွားတဲ့အနေထားရှိပါတယ်။တချို့တွေကြတော့လေဘာပဲပြောအကြောင်းအကြောင်းကြောင့်ထုတ်ပေါ်မပြောတာရှိပေမဲ့လေယင်ထဲမှာလက်မခံတဲ့လူတွေဒါကတော့အများကြီးရှိနေပါခင်ဗျ။ဒါကြောင့်ဟိုဒီပြင်းနိုင်ငံမှာရှိတဲ့မြန်မာတန်တမန်တွေရဲ့အခြေအနေကိုကျွန်တော်ပြောလို့ဟာတော့ခက်တာပေါ့နော်။ဒါပေမဲ့ in generalize လို့ပြောရရင်တော့ခုနကျွန်တော်ပြောတဲ့အတိုင်းပါပဲ။အများစုကတော့ဗာပြောပြောဟိုအများအပြည်သူတွေနဲ့တသားသေးပါပဲခင်ဗျ။ဟုတ်
ကုလသမဂ္ဂလို့တကယ်နေရာမှာအဲ့လိုထုတ်ဖော်ပြောဆိုဖို့ပေါ့နော်။ဟိုဆုံးဖြတ်ချက်ချဘူဖြစ်လာတဲ့အကြောင်းရင်းပေါ့နော်မျော်လင့်ထားတဲ့အချိန်မှာတမန်ကြီးကအဲ့လိုမျိုးဆောင်ရွက်ဖို့ပေါ့နော်တတိရှိရှိဟိုဆုံးဖြတ်ချက်ချလိုက်ရတဲ့အဓိကအကြောင်းရင်းရောဘာပါလဲ
ဟိုကျွန်တော်တို့အတိုင်းပင်ခံပုဂ္ဂိုလ်အနေနဲ့ပြောခဲ့မှာကြားခဲ့တဲ့ဥစ္စာတွေကပြည်သူသားအဓိကပါပေါ့နော်ကျွန်တော်တို့တွေကနိုင်ငံသားမှာရောက်ရင်လည်းကျွန်တော်တို့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံသားဟောင်းတွေအတွက်ဘလိုမျိုး service ပေးရမလဲဆိုတဲ့ဥစ္စာမျိုးပေါ့နော်အဲ့လိုမျိုးတွေကိုကျွန်တော်တို့လုပ်ပေးစီချင်တာပေါ့နော်အဲ့ဒါဟိုလေကျွန်တော်တို့ဟိုလုပ်ပေးအတိုင်းအတာတစ်ခုတည်းလုပ်ပေးနိုင်ခဲ့တဲ့ဥစ္စာလေးတွေရှိတယ်အတိုင်းအတာတစ်ခုတည်းထိတွေ့ပြီးတော့ဆောင်ရွက်ခဲ့တဲ့ဥစ္စာလေးရှိတယ်ဥပမာကျွန်တော်ဒီမှာအရင်က2005တော့ကဒီမှာတာဝန်ထမ်းဆောင်ခုတယ်ပေါ့နော်အဲ့ဒီအချိန်မှာကျွန်တော်ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ထိတွေ့ခဲ့ရတဲ့အနေထားနဲ့အခုဒုတိယအကြိမ်ပြန်ရောက်တဲ့အခါမှာကျွန်တော်ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ထိတွေ့ရတဲ့ဥစ္စာတခြားစီပဲခင်ဗျာအရန်နှွေးထွေးွားတဲ့ဥစ္စာကျွန်တော်တို့နဲ့မြန်မာcommunity နဲ့ကတထက်သေးဖြစ်သွားတယ်ဆိုတဲ့ဥစ္စာလေးအဲလိုမျိုးရှိပါတယ်ဆိုတော့ဒီလိုမျိုးအနေထားနေပြီးတော့အရင်လိုမျိုးပြန်သွားမှာဒါကတော့ကျွန်တော်ကိုယ့်ရဲ့ကိုယ်တွေ့နဲ့တိနိုင်တဲ့ဥပမာလေးပေါ့နော်ဆိုအဲလိုမျိုးတယောက်ကိုယ်ပမာအချင်းချင်းကိုမြန်မာနိုင်ငံသားချင်းချင်းဒီလိုမျိုးအပြင်မှာတွေ့တဲ့ဥစ္စာတော့မှမျက်နှာလွှဲသွားတဲ့ဥစ္စာမျိုးခံစားရဲ့အနေထားမှာအခုပြန်ပြီးတော့ဘာပဲပြောဟိုဟိုဘက်လမ်းဒီဘက်လမ်းမှာတွားရင်တော့မဟုတ်ပုံမှန်မှန်သိရင်ဟိုတန်ရုံကမှန်သိရင်လမ်းနှုတ်ဆက်တဲ့ဥစ္စာမျိုးပေါ့နော်အဲ့ဒီ feeling ကတော့ကျွန်တော်ကဘာသာနဲ့မှနှိုင်းလို့မရဘူးပေါ့နော်ဒါကြောင့်ဒီလိုမျိုးအခြေအနေကိုကျွန်တော်တို့ဟိုပြန်မသွားကျင်တော့ဘောเนาะဒါကြောင့်အခုလက်ရှိဖြစ်နေတဲ့အခြေအနေတွေလေးထွေးမှုအခြေအနေတွေကိုဆက်ပြီးတော့ထိန်းသိမ်းကျင်တော့ဘောเนาะဒါတော့ဒါကျွန်တော်ရဲ့ကိုယ်တွေ့အပိုင်းလေးဘောเนาะနောက်တစ်ခုကတော့အခုကျွန်တော်တို့အခုဒီ2017ဘောเนาะရဲ့အရှေ့ပိုင်းနဲ့2017အနောက်ပိုင်းအထူးသဖြင့်2016အနောက်ပိုင်းမှာဖြစ်လာတဲ့ကျွန်တော်တို့ဟိုလူတွေရဲ့အခြေခံအခွင့်အရေးလေးတွေဘောเนาะပို့ပြီးတော့တူရလာတဲ့ဥစ္စာလေးတွေကိုပြန်ပြီးတော့မဆုံးဆုံးသွားစေခြင်းပေါ့နော်။ဒါကြောင့်ကျွန်တော်တို့အခုဒီမှာစပြီးတော့တရက်နေ့တွေကစဖြစ်တဲ့အရောဟိုဘာပြောပြောခုနပြောလို့ပြည်သူတွေကပြည်သူတယောက်ဖြစ်တဲ့အတွက်ကြောင့်တော့စိတ်ထဲမှာတော့ဘူးမှမခံကျင်ကြဘူးပေါ့နော်။အဲ့ထဲမှာလည်းကျွန်တော်လည်းပါဝင်ပါတယ်။အဲ့မဲ့တဖြည်းဖြည်းနဲ့ကျွန်တော်မလုပ်ရမယ်ဆိုတဲ့ဥစ္စာလေးတွေစဉ်းစားနေတာပဲ။နိုင်ငံတကာအတိုင်းအဝန်းကိုကျွန်တော် message ရအောင်လုပ်နိုင်တဲ့အနေအထားမျိုးကဒီနေ့ကခွင့်ရခေါင်းတစ်ခုဖြစ်တယ်ပေါ့နော်ဒါကြောင့်ဒီနေ့မှာကျွန်တော်မိန့်ခွန်းပြောရင်းနဲ့ဒီပြည်သူရဲ့ဟိုအတန်လို့ပေါ့နော်နိုင်ငံတကာကြားပြောလိုက်ရင်တော့ပိုကောင်းမယ်ဆိုတဲ့ဥစ္စာမျိုးကျွန်တော်ဟိုစိတ်ကူးရတဲ့အတွက်ကြောင့်ဒီနေ့မှာဒီလိုမျိုးထုတ်ပြောဖြစ်တာပါခင်ဗျ
လူတို့ကလည်းမျှော်လင့်ချက်ကအရန်ကြီးနေတဲ့ခါကျတော့လက်ရှိနိုင်ငံမှာအကြမ်းဖက်ဖြိုခွဲနေတဲ့ကိစ္စတွေအကြမ်းဖက်မျိုးကိုအသုံးပြုနေတာတွေကိုလူတွေကဒီနိုင်ငံကမြင်နေရပေမဲ့လောလောဆယ်ဘာမှဟိုထိထိရောက်ပေါ့နော်ဒီအကြမ်းဖက်ဖြိုခွဲတာမျိုးတွေမလုံနိုင်အောင်ဟိုတမန်ကြီးတို့ဘက်ကဒီနိုင်ငံကရဲ့ဖိအားကိုဘယ်လိုမျိုးဆောင်ရွက်ပေးနိုင်မလဲရှင်
ဟ ဟိုကျွန်တော်တို့တော့ဟိုစာပေါ်တော့ပြန်ပြီးတော့ကျွန်တော်မိန်ကိုပဲပြန် refer လုပ်ရမယ်ဆိုရင်တော့ stronger possible ways ဒီနေပေါ့နော် measure စီနဲ့ action စီနဲ့ယူပေးဖို့ဆိုတဲ့ဥစ္စာမျိုးပေါ့နော်ဥစ္စာဒါကတော့နိုင်ငံတကာနိုင်ငံကလုံနိုင်နဲ့ခြိုင်နိုင်နဲ့အတိုင်းအတာတွေပေါ်မှာလည်းမူတည်ပါတယ်နောက်ပြီးတော့သူတို့အနေနဲ့လည်းသူတို့သက်ဆိုင်ရာနိုင်ငံရဲ့ဟိုမူဝါဒတွေလုံထုံးလုံနည်းတွေအဲ့အရာကြီးလည်းရှိပါတယ်ခင်ဗျအဲ့ဒီပေါ်မူတည်ပြီးမှသူတို့လုပ်ရမယ့်အနေအထားနောက်ပြီးတော့ခုနစိုးရင်ရတဲ့ဒီဂရီဘယ်လောက်ရှိရဲဆိုတဲ့အနေအထားပေါ်မူတည်ပြီးတော့သူတို့ဆုံးဖြတ်ရတာဖြစ်တဲ့အတွက်ကြောင့်တချို့ဥစ္စာတွေမှာကြတော့သူတို့ရဲ့ဆုံးဖြတ်မှုလွယ်တဲ့အချိန်တစ်ခုရောက်အောင်တော့သူတို့ကဆောင်ရတဲ့အနေအထားမျိုးရှိရလို့တော့ကျွန်တော်သိပါတယ်ခင်ဗျာဒါကြောင့်မို့လို့တချို့ဥစ္စာတွေမှာကြတော့ကျွန်တော်တို့မလာသေးဘူးလားဝင်လိုက်ပါလားဆိုတဲ့အဲခန်းစားချက်တွေရှိတဲ့ဥစ္စာတော့ကျွန်တော်နားလဲပါတယ်ဒါတော့ကိုလူတွေအသက်မဆုံးရှုံးရလေအောင်ပေါ့နော်တစ်ချိန်တည်းမှာပဲတစ်ဖက်အနေနဲ့လေသူတို့မှာသူတို့ constituent တွေရှိတယ်နောက်ပြီးတော့တစ်ချိန်တည်းမှာပဲသူတို့ရဲ့ policy ရှိတယ်နောက်ပြီးတော့သူတို့ရဲ့လုပ်ထုံးလုပ်နည်းတွေရှိတယ်ပေါ့နော်အဲ့ဒီဥစ္စာလေးတွေကိုသူတို့ပြည့်မီတော့မှာပဲသူတို့လုပ်ပေးနိုင်တဲ့ဥစ္စာကိုလုပ်ပေးလုပ်နိုင်မဲ့ဥစ္စာမျိုးရှိတယ်ပေါ့နော်ဥပမာနောက်တချို့ဥစ္စာတွေမှာလည်းသူတို့အရင်ကကြုံတွေ့ခဲ့ရတဲ့ lesson လေးတွေလည်းသူတို့ရှိရပါတော့ဆိုတော့အဲ့ lesson တွေပေါ်မူတည်ပြီးတော့ပဲတချို့ဥစ္စာတွေမှာဘယ်အတိုင်းသာဘယ်အချိန်မှာသူတို့ဝင်ရမယ်ဘယ်အချိန်မှာသူတို့ထွက်ရမယ်ဆိုတော့ဆုံးဖြတ်ချက်လေးတော့အဲ့ဒါတွေပေါ်မူတည်ပြီးတော့သူတို့ချမယ်လို့တော့ကျွန်တော်ယူဆပါတယ်ခင်ဗျဒါကြောင့်ဟိုကျွန်တော်တို့တွေအနေနဲ့တော့လုံးဝမလျှော့ဘဲနဲ့ဆက်ပြီးတော့လှုပ်သွားရမယ်လို့တော့ကျွန်တော်မြင်ပါတယ်ဒါကြောင့်မဟုတ်လို့လေအားလုံးကျွန်တော်တို့ပြည်သူပြည်သားတွေအားလုံးပြည်ပမှာရှိတဲ့လူရောပြည်ပမှာရှိတဲ့လူရောမတ်အင်ဂျင်တို့လို့ဟိုဘာပြောပြောအရင်ဟိုတာဟိုအတန်ဟို transmit လုပ်ပေးနိုင်တဲ့လူတွေဟာအပါဝင်ပေါ့နော်ဟိုအားလုံးဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးသွားဖို့တော့အဲကျွန်တော်မေတ္တာရက်ခံတိုက်တွန်းလိုပါတယ်ခင
်ဗျဟုတ်ကဲ့ဆိုတော့အခုလုံခြုံရေးကောင်စီအနေထားကဒီတရုတ်နဲ့ရုရှားရဲ့တိကျကိုတမန်ကြီးပတိဘယ်လိုခံမှန်းထားလဲဒါမှမဟုတ်တမန်ကြီးဘယ်လောက်ထိပြောပြလို့ရမလဲ
ကျွန်တော်အကြမ်းပြင်းတော့အခုကဒီနေ့က UK ရဲ့ presidency ပေါ့နော်ဟိုဥစား28ရက်နေ့တော့အပြီးပေါ့နော်ဒါပေမဲ့လည်း working day စဒီနေ့က friday ဆိုတော့အဲသူတို့ဒီနေ့ပြီးတယ်ပေါ့နော် now march လာ US presidency ပေါ့နော်အဲဆိုတော့ကျွန်တော်တို့မြန်မာကိစ္စဆိုရင်တော့ပန်ဟိုတာကတော့always UK ပဲပေါ့နော်ဒါပေမဲ့လည်း UK နဲ့ US ဖြစ်တဲ့အတွက်ကြောင့်အခုလိုမျိုးဟိုမြန်မာကိစ္စမှာ US အနေနဲ့ vocally ပြောလာတဲ့ဥစ္စာတွေခုနလိုမျိုး state secretary ကလည်းခုနသူ့ရဲ့ Twitter မှာပြောတဲ့ဥစ္စာလေးတွေဆိုတော့သူတို့ဗမာနိုင်ငံပေါ်အလေးထားတမရာကြီးကနေစပြီးတော့ American တမရာကနေစပြီးတော့သူတို့တောက်လျှောက် down the line ပေါ့နော်ဒီဘက်ရန်ကုန်မှာရှိတဲ့တမတ်ကြီးနောက်ပြီးတော့ဒီမှာရှိတဲ့ US အဖွဲ့ယုံနေအနေထားကြည့်တယ်ဆိုရင်သူတို့ presidency ကာလမှာလဲမြန်မာအရေးကသူတို့အလေးထားလာမဲ့ကိစ္စတစ်ခုလို့တော့ကျွန်တော်မျှော်မှန်းပါတယ်တခုကဘယ်လိုပုံစံနဲ့ဆွေးနွေးမလဲဆိုတဲ့ဥစ္စာတော့သူတို့တုံ့ပြန်ကြီးကောင်စီအဖွဲ့ဝင်နေအဲဈားထဲမှာတော့သူတို့ဆွေးနွေးဖို့တော့ရှိလာမယ်လို့တော့ထင်ရပါတယ်ခင်ဗျဘယ်အချိန်ဘယ်လို format နဲ့ဘလူအောက်ကမ်းမျိုးထွက်မလဲဆိုတာတော့ကျွန်တော်အနေနဲ့ပြောလို့တော့ဒီအချိန်မှာတော့ပြောလို့တော့ခက်ပါအောင်မယ်ခင်ဗျာဆိုတော့ဟိုမတ်လ၁ရက်နေ့နာမည်မန်ဒေးမှာတော့ဟို presidency အတစ် US အနေနဲ့တော့သူရဲ့ဒီလအတွင်းလုပ်မဲ့ program ကိုတော့သူချပြဖို့ရှိပါလိမ့်မယ်ခင်ဗျာအဲ့ဒီမှာဘလူပုံစံနဲ့ထွက်လာမလဲဆိုတဲ့ဥစ္စာတော့ကျွန်တော်တို့နားဆင်နေဖို့တော့လိုပါတယ်ခင်ဗျာ
ဒီမြန်မာအခုလက်ရှိရင်ဆိုင်နေရတဲ့အကျက်တဲနဲ့ပတ်သက်ပြီးတော့အခုလိုနိုင်ငံတကာဝင်ရောက်ဆောင်ရွက်လာတဲ့အပိုင်းမှာဟိုတမတ်ကြီးဘလို့မြင်တယ်လဲပြီးတော့အခုအင်ဒိုနီးရှားရဲ့အခုချိကက်နေတဲ့လမ်းကြောင်းပုံစံမျိုးပေါ့ပုံစံမျိုးနဲ့ချိကက်လာမယ်ဆိုရင်ဟိုတမတ်ကြီးနေနဲ့ကဒီလိုနိုင်ငံတကာရဲ့ချောင်းဝင်ဆောင်ရွက်မှုအပိုင်းကိုတမတ်ကြီးနေနဲ့ဘလို့အကြံပေးခြင်းလဲရှင
်ဘသူမဆိုပေါ့နော်ကူညီတဲ့ဥစ္စာကိုတော့ကျွန်တော်တို့ကြိုးဆိုပါတယ်တစ်ချိန်တည်းမှာပဲဒီဘက်ကပေါ့နော်ပြည်သူတွေရဲ့လူလားချက်ဆန္ဒကိုလည်းတစ်ချိန်တည်းမှာသူတို့သိဖို့လိုတာပေါ့နော်ခုနပြောသလိုထိတွေ့တဲ့ဥစ္စာ recognize လုပ်တဲ့ပုံစံမျိုးဖြစ်မလားစာပေါ့နော်စဉ်းစားဖို့လိုတာပေါ့နော်အဲ့လိုအချိန်မှာသူပြုံးပြင်းလင်းလင်းနဲ့ တို့ရဲ့ယက်တီချက်ကတော့ဒါပေါ့နော်ကျွန်တော် recognize လုပ်တာမဟုတ်ဘူးဒါ engage လုပ်တယ်ဆိုတဲ့ဥစ္စာပြဿနာကိုဖြေရှင်းဖို့အတွက်ရည်ရွယ်တာဆိုတော့အဲ့လိုမျိုးလေးတွေတို့ပြောနိုင်တယ်အတိပေးနိုင်တယ်ဒီဘက်ကပြည်သူတွေရဲ့ခံစားချက်ကိုသိရယ်ဆိုတော့အဲ့လိုမျိုးလေးတွေလုပ်နိုင်တယ်ဆိုရင်တော့ဘာပဲပြောဟိုကူညီမဲ့ဆိုတဲ့ဥစ္စာတော့ကျိုးစွားတယ်
အဲ့တော့အခုဒီအင်ဒိုနီးရှားနိုင်ငံဆောင်ရွက်နေတဲ့အနေအထားကြတော့တမတ်ကြီးဘယ်လိုမြင်လဲရှင
်ကျွန်တော်လဲစာရီထဲမှာပဲဖတ်ရတဲ့အနေအထားရှိတယ်ဆိုတော့အင်ဒိုနီးရှားအနေနဲ့ရှေ့တောင်အရှာမှာအဲ regional power တခုဖြစ်နေပြီပေါ့နော်ဖြစ်နေတယ်လို့လည်းပြောလို့ရပါတယ်ဆိုတော့သူတို့အနေနဲ့အာဆီယံထဲမှာဒီအာဆီယံရဲ့အခန်းကဏ္ဍနဲ့ဒီပြဿနာကိုဖြေရှင်းကျင်တယ်ဘာလို့ဆိုတော့ကျွန်တော်အာဆီယံထဲမှာလည်းကျွန်တော်တို့ကမိသားစုလိုပုံစံမျိုးနဲ့နေကြတာပေါ့ဆိုတော့တယောက်ပြဿနာရှင်တယောက်ကဝိုင်းကူညီတယ်ဆိုတဲ့ပုံစံမျိုးလေးရှိတော့အဲ့လိုမျိုးပုံစံနဲ့ကူညီတာအာလို့တော့ကျွန်တော်သုံးသပ်ပါတယ်ပေါ့နော်ဒါကြောင့်ဘလို့ပဲသူတို့ဝင်တယ်ပေါ့နော်အခုသူပြန်ရှင်းပြတာဘာကြီးလဲရှိပါတယ်ဆိုတော့သူတို့ရဲ့ရှင်းလင်းပြချက်ကိုလည်းဟိုကျွန်တော်ပြည်သူပြည်သားတွေအတိုင်းအတာတစ်ခုတိထားပြီးတဲ့အဥ္စာမျိုးရှိတယ်ပေါ့နော်ဒါပေမဲ့တခုကကျွန်တော်တို့အခုပြည်သူတွေကပြောနေတဲ့အဥ္စာက2020နိုဝင်ဘာမှာလုပ်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကို respect လုပ်ဖို့ဆိုတဲ့ဥစ္စာတောက်လျှောက်တောင်းဆိုနေတာပေါ့နော်အဲ့ဒါကိုတော့ compromise လုပ်လို့မရဘူးလို့တော့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟိုတာမတ်ကြီးတို့မိသားစုအခြေအနေရောအခုဘယ်လိုရှိလဲရှင့်လုံခြုံရေးအနေအထားရောဟုတ်ကဲ
့ဒီမှာတော့ကျွန်တော်တို့ US mission လည်းအများနဲ့ကျွန်တော်တို့ထိတွေ့ပါတယ်နောက်ပြီးတော့ဒီရဲ့ရဲတို့ FBI တို့လည်းကျွန်တော်တို့အများနဲ့ထိတွေ့မှုရှိပါတယ်ကျွန်တော်တို့စိတ်ဟို suspicious ရှိတာပါညာဆိုရင်ချက်ချင်းသူတို့အကြောင်းကြားဖို့လဲကျွန်တော်တို့အမြင်နဲ့အဲပြောပါတယ်အထူးဖြင့်ကျွန်တော်တို့ဟိုအနာသိမ့်ပြီးတဲ့တရက်နေ့နောက်ပိုင်းအစပြီးတော့ကျွန်တော်ဟိုသူတို့ကျွန်တော်တို့လာတွေ့တာတို့ဟိုလူရင်းလူတို့ကူညီတောင်းမှာတို့အဲ့လိုမျိုးလေးတွေကျွန်တော်တို့အခုဒီလထဲမှာ February လထဲမှာတော့တောက်လျှောက်နီးနီးကပ်ကပ်သူတို့မေးမြန်းတာတော့ရှိပါတယ်ခင်ဗျာကျွန်တော်လည်းသူတို့ကျေးလက်ကျေးဇူးတင်ပါတယ်ဆိုဒါကြောင့်အင်ရှင်နိုင်ငံဖြစ်တဲ့အမေရိကန်ဆိုရဦးလေကျွန်တော်ကျေးဇူးတင်ပါတယ
်တမတ်ကြီးဦးကျော်မိုးထွန်းကို VO မြန်မာပိုင်းကကျေးဇူးအများကြီးတင်ပါတယ်ရှင့်အခုလိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေရတယ်ဒို့အတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့Foundation Hero တဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြကြီးနားမှာဆန္ဒထုတ်ဖော်သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေများလာတယ်လို့ကြားသိရပါတယ်။ဒီအကြောင်းတွေကိုထုတ်ဖော်တင်ပြဖို့မီဒီယာအင်အားလဲနှဲနေတာကြောင့်ရဲတပ်ဖွဲ့ဟာဥပဒေကိုချိုးဖောက်ပြီးအကြမ်းဖက်ဖြိုခွင်းနေရပါ။ဒီဆောင်မကိုဒို့အတန်နဲ့မြကြီးနား News Channel တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ
်။ရှက်လိုက်ပြီနော်။ရက်လိုက်တဲ့အဥ္စာကိုတို့ကဖြတ်ရိုက်လိုက်တာဖြတ်တဲ့ခါမှာကျမခွေကြသွားပေါ့ခွေကြသွားတော့တို့ကခေါင်းရဲမှုချိန်တာပေါ့အဲ့ဒီအချိန်မှာရဲမေလေးတယောက်ကဝင်လာပြီးတော့မလုံနဲ့မလုံနဲ့မရိုက်နဲ့ဆိုပြီးတော့တို့ကဝင်တားလိုက်ဒါတော့ကျမကိုချက်ချင်းဆွဲထူပြီးတော့မှခေါ်သွားပြီးတော့မှနော်အဲ့မှာအချုပ်ကားပေါ့တင်လိုက်တာပေါ့
ရဲနဲ့စန္ဒထုတ်ဖို့သူတွေထိတ်တိုက်တွေးကြပြီးအကြံဖက်ဖြုတ်ခွင်းခံရတော့ကလက်ကျိုးခေရတဲ့အခြေခံပညာဆရာမဖြစ်ပါတယ်ဖေဖော်ဝါရီလ16ရက်နေ့တုန်းကစစ်အာဏာရှင်ကိုဆန့်ကျင်ဆန္ဒပြဖို့မြစ်ကျနားပညာရေးကောလိပ်ရှင်လူစုနေစဉ်အခုလိုဖြစ်ခဲ့တာပါဆမကတော့သူ့ကိုရေးရရိုက်တာလို့ဆိုပါတယ်သူမနဲ့အတူသူမဖြစ်တဲ့ဆမလေးပါရိုက်နှက်ခံခဲ့ရပြီးအညူအမေးဆွေးခဲ့ရပါတယ်သူတို့ကိုဖမ်းဆီးခေါ်ဆောင်စဉ်ရေးစခန်းကိုအချုပ်ကားနဲ့အရင်ခေါ်သွားပြီးမှအိမ်စီကနဲ့ပြောင်းကစစ်တပ်ကိုခေါ်ပြီးဆန္ဒထုတ်ဖော်ရတဲ့အကြောင်းနဲ့ဥဆောင်သူဘသူဆိုတာကိုစစ်ဆေးခဲ့တာဖြစ်ပါတယ်
ကျမတက်ကိုသူတိုင်အောင်မြင်တယ်မြင်တဲ့ခါကျတော့အဲဘူကြီးကနေပြီးတော့ကဲနတ်သမားကိုခေါ်လိုက်ဆိုတဲ့ခါကျတော့အမအပြာဝင်းနတ်သမားကြီးကလာလာတော့ခါကျတော့အဲ့ဆက်နတ်သမားကြီးကပြောတာလက်ကကျိုးနေပြီသူကကြည့်ရတယ်တိတယ်နေမှာပေါ့နော်လက်ကကျိုးနေပြီတဲ့စစ်ဆေးရုံကိုပို့လိုက်စစ်ဆေးရုံမှာလုပ်လိုက်တော့ပေါ့နော်အဲ့ဒါပြောတာသူကနတ်မခံနတ်မခံမဲ့ကျမကအမထွန်းရှေဝါလိုစေးလေးပဲလိမ့်တယ်လိမ့်ပြီးတော့မှပတ်တီလေးပဲကင်ပေးလိုက်တာပေါ့
ဆမရုံးနဲ့အတူတရက်သေးမှဖန်စီထိမ့်သိမ့်ခံခဲ့ရသူ၁၀ယောက်ကျော်ကိုအဲ့ဒီညနေပိုင်းမှာခံခွင့်နဲ့ပြန်လွတ်ပေးခဲ့ပါတယ်။ ကချင်ပြည်နယ်မြစ်ကျနားမှာဖေဖော်ဝါရီလ10ရက်နေ့စစ်အာဏာရှင်ဆန့်ကျင်တဲ့ဆန္ဒထုတ်ဖော်တာတွေစတင်ပြီးတိမ်တားခင်မှာပဲရဲတပ်ဖွဲ့ဘက်ကဖမ်းဆီးထိန်းသိမ်းတာတွေကိုလှုပ်လာခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ14ရက်ညနေပိုင်းကလည်းမြစ်ကျနားစစ်မှုဇုံရက်ွက်ကဘူကလျက်စစ်တပ်အပေးစစ်ရုံမှာစစ်တပ်ကလာပြီးတပ်ဆွဲတာကိုဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုမျက်ရည်ယိုပုံနဲ့တနက်ပစ်ဖောက်လူဆိုးခွဲတာတွေရှိခဲ့ပါတယ်အဲ့ဒီညကအထိခိုက်တန်ရာရသူတွေရှိသလိုဖန်စီထိမ့်သိမ့်ခံရသူတွေလည်းရှိပါတယ်ဖန်စီခံရတဲ့အချိန်မှာတရင်ထောင်5ဦးလေးပါခဲ့ပါတယ်သူတို့ကို14ရက်နဲ့တညလုံးအချုပ်ကားပေါ်မှာထိမ့်သိမ့်ခဲ့တာပါနောက်တည့်ရက်မနက်မှာညမထွက်ရအမိန်မကျူးလွန်ဖို့နဲ့တည်င်းမာယွန်းဖော်ပြတာမလုပ်ပါဘူးဆိုတဲ့ခံဝင်ကတိနဲ့ပြန်လွတ်ပေးခဲ့ပါတယ် live လွှင့်နေရင်တညတာဖန်စီထိမ့်သိမ့်ခံခဲ့ရတဲ့မြစီမာတည်င်းဌာနကတည်င်းထောက်ကိုဆိုင်းလောက်အောင်ကတော့
ကျွန်တော်တို့ကနားလို့မရှိဘူးမှာပါ။နားလို့မရှိဘူးဆိုတော့နားမယ်ဘူးဆိုရလိမ့်မယ်မှာ။မကူရက်မှာဟိုမီဒီယာအားနည်းတယ်ဆိုတဲ့အကြောင်းကြီးကတို့တက်ဆက်တာဟိုအတချက်လို့ဖြစ်နေတာဗျာ။အဲအဲ့မှာကျွန်တော်တို့ကဆက်မလုပ်ဘူးဆိုတော့တို့ကပုံပြီးမှဟိုဖြစ်နေတယ်အဲ့လိုမျိုး။ကျွန်တော်တို့ဟိုဒါအဲ့ရက်ကကျွန်တော်ရက်ကဆိုနေတာတည်တယ်တို့ဒါတက်တက်မဲ့ကြီးပြုတ်တော့မယ်ဆိုတာတည်တယ်။တည်တဲ့တိုင်းအဲ့ဒါကျွန်တော်တို့ကနေလိုက်နေလို့ဟိုကြလုံးကြည့်လိုက်တာဒါစိနေတိုင်းမှာတို့လုံးလာလာရဲ့အဲ့လိုမျိုး။အဲ့ကြတော့မီဒီယာမှာဒီလိုမျိုးဖြစ်သွားတဲ့မီဒီယာသမားတွေပါဒီလိုဟိုအလုပ်ပြီးဖန်ခါပြီးဒီလိုပါညာဆက်တော့ပေါ်လို့ရသွားတဲ့ခါဆက်မှတို့နောက်ရမလို့တာအမျိုးပဲ။အာကျွန်တော်တို့နည်းနည်းလေးမပြောမီဒီယာနဲ့နည်းနည်းလေးခေါင်းရမှာပါဖြစ်သွားပြီတဲ့ဘယ်လိုကြောင့်ခေါ်သွားပြီတဲ့ပါညာအတန်လေးမထွက်လိုက်ဘူးဆိုပြီးကြာပြားလားဒီလိုကတော့တောင်းကြတော့တာပဲအဲ့လို
မြစ်နားဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ဒုအတန်ကမြစ်နားခရိုင်ရေးတပ်ဖွဲ့ဒုရေးမူကြီးတင်ဖေဝင်းကိုမေးမြန်းကြည့်ရမှာတော့
ဆံမလက်ချူတာလေဒါဘယ်လိုကိုရီးယားကအဲ့နေရာဖမ်းတာနည်းနည်းများတော့ဘယ်လိုချိုးတယ်ဆိုတော့တိပါမသိဘူးဒါမှမဟုတ်လေတို့ဒီဖန်ဆီးတဲ့ခံမှာလားမတရားရိုက်တဲ့ဖန်ဆီးတာလည်းမရှိဘူးဖန်တဲ့လူကလည်းကိုလိုပြလှထားပြီလားအဲ့ဒီညနေရမှာပြလှပြလိုက်တာလေနောက်တစ်ခုကကိုလိုဒီတင်းနာမှာဒီဖန်ဆီးတာလို့ဒီဘာပေါ့နော်ဒီမန်ခိမာဆိုဒီမှာမင်းမဆိုင်ဆန်ဆန်ဒီကျူးလွန်တဲ့လူအုပ်စုကိုဒါချုပ်ခွင်းလိုက်တာတော့နော်ဒီလိုဟာမျိုးတွေရှိခဲ့တယ်မြန်လေမြေသူတူတူတယောက်မှာဒါသိဆုံးတာလည်းမရှိဘူးအဲတန်ရရတာလေအဲ့မြေတူတယောက်မှာတို့ရဲပဲ၄ယောက်တန်ရရတာဒီလုံကြုံရေးတာဝန်ယူထားတဲ့တပ်ဖွဲ့ဝင်တွေကတရားနေတွေကတာဝန်ယူထားတာအဲ့ဒါကိုတရားမှာဝင်ပြီးတော့ဒီဝင်းကိုဖျက်ပေးဖို့ဆိုအတရားမှာဝင်နေတယ်။ဒါနောက်တရားကြော်တဲ့ခါမှာတို့မြို့ထဲမှာဆန္ဒပြတဲ့အဖွဲ့တွေကိုတို့ဒါဌာနစီတာရှိတယ်။ဒါဌာနစီတဲ့ပုံမှာလည်းလုံးဝပါမရှိဘူးနော်။ဒါရတာရှိတယ်။
ဒါပေမဲ့လေဆန္ဒပြရင်လက်ကျိုးသွားတဲ့ဆ iam မနဲ့အရိုက်ခံရတဲ့ဆ iam မလေးကွာမှလို့တန်ရာရရှိတဲ့ကောင်းမလေးတို့ကလူတီထင်ရှားဖြစ်ခဲ့ပြီးအခြားတန်ရာရရှိသူတွေလည်းရှိတယ်လို့လည်းသိရပါတယ်။ဒါအပြင်စစ်ကားဖြစ်လာလို့ထွက်ကြည့်တဲ့ကလေးကိုလည်းလေးကွာနဲ့ပြစ်ခဲ့တာကြောင့်ကလေးကောင်းကွေးခဲ့ရတာတွေလည်းရှိခဲ့ပါတယ်။ကချင်ပြည်နယ်မှာမီဒီယာတိုက်ကြီးတွေရဲ့နေမြေခံတည်င်းထောက်အဖြစ်ခံထားတဲ့တည်င်းထောက်9ယောက်လောက်နဲ့နေမြေခံမီဒီယာအနှင်းငယ်တာရှိနေတာပါအဲ့ဒီကတည်င်းထောက်တွေကိုလည်းတပ်ဆိုင်ရာတည်င်းဌာနတွေကလုံခြုံရေးအရာအမှခံချက်မပေးနိုင်တာကြောင့်အလုပ်ဆင်းလို့သူတွေကိုဒါစင်ခိုင်းထားရတာပါမြစ်ကျနားလိုမီဒီယာနေတဲ့နေရာတွေမှာစန္ဒထုတ်ဖော်သူတွေကိုအကြမ်းဖက်ပြိုခွဲထိန်းသိမ်းတာတွေဖြစ်နေပါလိမ့်မန္တလေးအပါအဝင်အခြားတိုင်းဒေသကြီးနဲ့ပြည်နယ်အချို့မှာအကြမ်းဖက်ဖြိုခွင်းတာကြောင့်ရက်20ကျော်အတွင်းမှာထိခိုက်ဒဏ်ရာရသူအများအပြားနဲ့တိုက်စုံတိုးရီလေးလေးဦးထက်မနည်းရှိနေပါပြီ။နေ့ငါးလုံးအထွေထွေတပိတ်နေ့ကလည်းတိုင်းဒေသကြီးနဲ့ပြည်နယ်အများစုမှာအေးအေးချမ်းချမ်းဆန္ဒထုတ်ဖော်နိုင်ခဲ့ပေမဲ့နေ့ပြည်တော်မှာတော့တပိတ်စစ်ကြောင်းတွေကိုလူစုကွင်းအောင်လုပ်ပြီးပြည်သူအယောက်900ကျော်ကိုဖမ်းဆီးခဲ့ပါသေးတယ်။စန္ဒပြတဲ့သူတွေကိုထိမ့်သိမ်းချင်လို့ထုတ်ပြန်တယ်လို့ယူဆရတဲ့ပုံမှန်တက်လေးလေးလူငါးဦးထပ်ပူမဆူနဲ့ညမထွက်ရအမိန့်ကိုစစ်ကောင်စီကဒီလရှိရနေ့မှာကြေညာခဲ့ပါတယ်ဖန်စီထိမ့်သိမ်းသူအများစုကိုတရက်ခန့်ထိမ့်သိမ်းကခံဝင်ထူပြီးတာပြန်လွတ်နေတာပါပြန်မလွတ်သေးတဲ့သူတွေလည်းရှိနေသေးပါတယ်တမျိုးတစ်ခုဖြစ်တဲ့ပြင်ဦးလွင်ကဥကူကြီးကတော့စန္ဒထုတ်ဖို့ဖို့အစီအွေလုံးနေစင်မှာထိမ့်သိမ်းခံခဲ့ရတာပါဘေးပုံမှနဲ့ဘာကြောင့်ဖတ်နေဆိုတာမသိရပဲရဲစခန်းမှာတညအိတ်ခဲ့ရပါတယ်သူက
ဘိုးဖြစ်စီကျင်တာကအဲရိုးရင်းကမဖြစ်ဘူးတစ်ခုရဲ့အဲနောက်ကကြတော့လည်းတော့ဒီလိုပြည့်စင်မှုဆိုတော့တကယ်ကမတုံးဘူးရဲ့အဲနောက်ကတော့ကိုဗစ်နဲ့ဈေးကြီးရုပ်ဖို့ဆိုတဲ့အမျိုးအဲအဲ့ဒါလေးတော့ကျွန်တော်လက်မထုံးပါနဲ့ကျွန်တော်တို့စန္ဒထုတ်ဖို့တာတော့ကျွန်တော်လုံးပါပဲဆိုတော့တခါလေးပြောခဲ့တာပဲဗျ။အဲကျွန်တော်ကတော့ပြောတယ်ကျွန်တော်လက်မတော်မလုပ်ချင်ဘူးဒီကိုဗစ်စီးကန်းနဲ့ဖြစ်တာဆိုတာနည်းနည်းခက်ခဲတယ်။တို့ကအဲ့လိုမဟုတ်ပါဘူး။အဲကိုဗစ်ကလည်းကိုဗစ်နဲ့အညီနေတယ်ပေါ့ဆိုတဲ့အကြောင်းလေးပါပဲ။တို့ကအဲ့လိုပြောပြီးကျွန်တော်တို့လက်မထုတ်ခိုင်းပါ
ဥပဒေပညာရှင်တွေဘက်ကတော့ရဲတပ်ဖွဲ့ဟာဖမ်းဆီးထိန်သိမ်းရမှာလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုချိုးဖောက်နေတယ်လို့တုံ့တက်ကြပါတယ်။တရားလွတ်တော်ရှေ့နေသောဇာလီအေကတော့
ကျွန်မအနေနဲ့အခုမြင်းချင်းသားဆရာမအဟိုဆရာကျောင်းဆရာမတယောက်ရဲ့ကိစ္စရက်ကိုကျွန်မဥပမာထားပြီးပြောရမယ်ဆိုရင်ဒါဟာရဲဌာနအဖွဲ့ဒါမှမဟုတ်သူ့ဖမ်းဆီးသွားတော့လုံခြုံရေးတပ်ဖွဲ့ရလားဒါမှမဟုတ်ရဲဌာနလားအဲ့လိုဆိုရင်တော့သူတို့ကိုယ်၌ကိုယ်ကရာဇဝတ်မှုကိုကျူးလွန်နေပါတယ်လို့ကျွန်မအနေနဲ့မှတ်ချက်ပြုချင်တယ်အဖြစ်လို့လည်းဆိုမိသူတဦးတယောက်ကိုမှနှိပ်စက်မြင့်ပန်းလို့မရပါဘူး။နော်နှိပ်စက်မြင့်ပန်းလို့လည်းမရ force ဆိုပြီးတော့မှ PR ပေးပြီးတော့မှလက်မှတ်ထိုးခိုင်းလို့လည်းမရပါဘူး။အဖြစ်လို့လည်းဆိုဒါဒီကျမတို့ရဲ့ဒီရာဇဝတ်ကျင်တော်ဥပဒေပုံမှန်ထဲမှာလည်းပါတယ်လို့ပြီးတော့ကျမတို့ရဲ့ဒီတတိယဥပဒေပုံမှန်25 26မှာလည်းပါထားတာဖြစ်ပါတယ်။ဒါပေမဲ့မြင့်ပန်းနှိပ်စက်ခွင့်ကိုကျမတို့တွေကဒီမြန်မာနိုင်ငံရဲ့ပြည်ထောင်စုဥပဒေမှာလုံးဝခွင့်မပြုထားပါဘူး။ဒါကအရေးပေါ်အခြေအနေအခုလို state of emergency အခြေအနေမှာတော့မှညံပတ်မိတ်ဆက်မှုလုံးဝခုမပြုထားပါဘူ
းဖန်စီထိမ့်သိမ်းခံရသူတွေအနေနဲ့ဝန်ခံထိုးမယ်ဆိုရင်လည်းအဲ့ဒီမှာပါတဲ့အချက်တွေကိုတေချာဖတ်ဖို့လိုတယ်လို့သူကအကြံပြုပါတယ
်ကျမတို့ဘာကြောင့်မို့ခံဝန်ထိုးလိုက်ရတာလဲအဲ့ဒီချိန်မှာမိမိရဲ့ဆုံးဖြတ်ချက်တည်တာလေးအင်မတန်မှအရေးကြီးပါစိတ်ပိုင်းချက်နိုင်မှုပေါ့နော်ပြီးတော့နောက်ချက်တစ်ခုကကျတော့ကျမတို့ကိုပုံမှန်တက်မယ်ဆိုရင်ဘာနဲ့တက်လို့ရလဲဆိုတဲ့အခါမှာ905ကကြီးနဲ့တက်လို့ရတယ်905ကကြီးနဲ့တက်တဲ့အခါမှာကျမတို့မှာရာဇဝတ်ရှင်တို့ဥပဒေပုံမှန်6901အရမှာဆိုရင်ဘာပါလဲဆိုတဲ့အခါမှာဒီအမျိုးသမီးတို့မဟုတ်နာမကျန်းဖြစ်တဲ့သူတို့မဟုတ်ကိုအင်ကပေါ့နော် inframe ဆိုတာကဟိုမကျန်းမာတဲ့သူပေါ့နော်ခန္ဓာကိုယ်ပိုင်းဆိုင်ရာဆိုတော့မတန်စွမ်းကိုပြောတာမဟုတ်ဘူးခန္ဓာကိုယ်မကျန်းမာတဲ့သူတွေပြီးတော့ဒါမှမဟုတ်ကူးစက်တတ်တဲ့ယောဂရှိတဲ့သူတွေဆိုရင်ကျမတို့တွေအာမခံရှောက်ထားလို့ရတာဖြစ်ပါတယ်ဆိုတော့မိတိပုံမှန်တဲ့တက်ကျမတို့ရှေ့နေနဲ့ကျမတို့တွေဓာတ်ရိုက်ချိတ်ဆက်ပြီးတော့မှရှေ့နေတွေကနေပြီးတော့မှတို့တွေကအာမခံတို့မဟုတ်ကျန်တဲ့ကိစ္စရတွေတို့ဆောင်ရွက်ပြီးမှဖြစ်ပါတယ်ဟိုကျမတို့နေအကြံပြုချင်တာကတော့လွတ်လပ်စွာဆုံးဖြတ်ချက်ချပါချတာနဲ့ကြပြိုင်နဲ့ဟိုအကူအညီပေးမဲ့သူတွေအများကြီးရှိပါတယ
်ဥက္ကူကြီးကတော့စန္ဒထုတ်ဖော်သွားဖို့ဆုံးဖြတ်ထားပြီးဖြစ်ပါတယ်
ကျွန်တော်တို့တော့ကျွန်တော်တို့ရတဲ့နေရာညတဲ့အလုပ်ကတော့ကျွန်တော်တို့ကလုံသွားနေမှာပဲလေကျွန်တော်တို့ကတော့ချော့မှာတော့မဟုတ်ပါဘူးဗျာတော့ဒီနေ့ပဲသွားမယ်တို့ကလည်းချော့ချင်မလဲချော့မှာပေါ့တို့ချော့ချင်မချော့ချင်လည်းကျွန်တော်တို့ကတော့အဲမချော့ဘဲနဲ့ပြန်သွားနေပါ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ရှင်းနေမဲ့လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုဒိုးအတန်နဲ့ညဂျီနာ News Channel တို့ကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။ဒိုးအတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ Website နဲ့ Facebook စာမျက်နှာအပြင်ဒိုးအတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအသက်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာသတင်းသုံးပတ်ထဲရောက်လာချိန်မှာအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းမှုတွေတိုးလာနေပါတယ်။နိုင်ငံတွင်းရန်ကုန်မန္တလေးမုံရွာတဝဲပအဝင်မြို့အတော်များများမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုစနေနေ့ကတနက်ကင်ဒုတ်ကန်ရဲတွေအရဲဝတ်တွေကအင်အားအလုံးအင်းနဲ့ပစ်ခတ်တာ၊ရိုက်နှက်တာ၊ဖမ်းဆီးတာတွေရှိနေပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကမြန်မာနိုင်ငံပြည်သူပြည်သားတွေရဲ့ဆန္ဒကိုအလေးထားပြီးစဉ်စားဆောင်ရွက်ပေးဖို့နိုင်ငံတကာကမြန်မာတန်ယုံတွေနဲ့ကုလသမဂ္ဂအပေါင်းအဝေးနိုင်ငံတကာအဖွဲ့အစည်းတွေကိုကင်တွယ်ရတဲ့အပြည့်အစုံဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနကိုပန်ကြားလိုက်ပါတယ်။တောက်ကြံနဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာပြုလုပ်တဲ့ညနာဆုံရင်အလွတ်တဘောအစည်းအဝေးအတွင်းကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူဒရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်ရှနာဘူနာရဲ့မိန့်ခွန်းနဲ့ရှင်းလင်းပြောကြားချက်တွေကိုနိုင်ငံတကာကမြန်မာတန်ယုံတွေနဲ့အပြည့်အစုံဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားမှုချုပ်စီကို February 26ရက်စွဲနဲ့စာမျက်နှာ9မျက်နှာပါစာကိုပူးတွဲပေးပို့ရမှာအခုလိုပန်ကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရကိုပြစ်ဒဏ်ရှုံချအရေးယူဖို့နဲ့ဖမ်းဆီးထားသူအလုံးကိုလွှတ်ပေးဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်တရက်ကို American Outlet တော်နိုင်ငံခြားရေးကော်မတီကနေအတည်ပြုပေးလိုက်ပါတယ်။တ
တင်းင်းတွေနဲ့မနက်ခင်းတင်းင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းဘေးအန္တရာယ်မျိုးကနေကင်းဝေးနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ဗျတက်ပါThis program.